Welcome to the Voice of America in Burmese.
မနက်ကနေ့နိုင်ငံသားအလုံးဘေးအန္တရာယ်ကင်းရှင်းကြပါစေလို့ဆုတောင်းမေတ္တာပို့သပါရစေ2022ခုနှစ်မတ်လ28ရက်တနင်္ဂနွေညပဲ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီထိဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီခင်ဗျာ COVID-19 ရေပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါကိုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမရဇင်အောင်နဲ့အတူတင်ပြပေးတော့ပါမယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအရသာအစိုးရကိုဖြိုချပြီးအာဏာသိမ်းလိုက်တာ56ရက်ရှိလာပြီးအကြမ်းဖက်ဖြိုခွင်းမှုတွေအရှင်မြင့်လှုပ်ဆောင်လာနေပေမဲ့စစ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကတော့နိုင်ငံတော်အားကောင်းနေစေဖြစ်ပါတယ်အုတ်တင်းမြို့မှာပြည်သူတွေလက်လက်ဆန္ဒပြနေကြတဲ့အတန်ဖြစ်ပါတယ်ဒီကနေ့မှာလည်းဆန္ဒပြသူတွေကိုလက်နက်ကင်တပ်ဖွဲ့တွေကလက်ပြပုံအပါအဝင်ကြီးစံအစ်စ်တင်တဲ့အကြမ်းဖက်ဖြိုခွဲမှုတွေရှိခဲ့တာကြောင့်အသက်ဆုံးရှုံးမှုတွေဆက်ရှိနေတာမှာ6ဦးထဲမှနေတေဆုံးခဲ့တယ်လို့သိရပါတယ်ဒီကနေ့နေ့လယ်ပိုင်းကကလေးမျိုးအနောက်ဖက်ချာတာဟန်တပိတ်ကိုလက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွင်းခဲ့တဲ့အတွက် Women for Justice အဖွဲ့ဒါရိုက်တာမအားခုဟာရင်ဘတ်ကိုကြီးစံထိမှန်ပြီးတေဆုံးသွားခဲ့ပါတယ်အဲ့ဒီဖြိုခွင်းမှုအတွင်းတခြား၄ဦးလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့သိရပါတယ်အလားတူပဲဒီကနေ့ဆန္ဒပြပြည်သူတွေကိုအကြမ်းဖက်ဖြိုခွဲခဲ့တဲ့အတွက်မုံရွာမြို့မှာ2ဦး၊မြင်းကြံမြို့မှာ2ဦး၊တောင်တကုန်းမှာ2ဦးအသီးသီးတေဆုံးခဲ့တယ်လို့သိရပါတယ်။ဒါ့အပြင်ရန်ကုန်မြို့စမ်းချောင်းဗဟိုလမ်းမှာရှိတဲ့အာရှတော်ဝင်ဆေးုံတွေကိုလက်နက်ကင်တပ်ဖွဲ့တွေကဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်ဝန်ထမ်း2ဦးခြေထောက်မှာဒဏ်ရာရသွားတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမှုကိုကန့်ကွက်ဆန္ဒပြသူတွေကိုလက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲမှုတွေမလ29ရက်နေ့ကအဆိုးအဝါဆုံးဖြစ်ပေါ်ခဲ့ပြီးတဲ့နောက်ရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေအရှိန်မြင့်ဖြစ်ပေါ်လာနိုင်ကြောင်းကုလသမဂ္ဂလူမျိုးရုံးတပ်ဖြတ်မှုကာကွယ်ဟန်တားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်အဲလစ်ဝေရီမူအန်ဒေရီတူနဲ့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးမစ်ရှယ်ဘက်ရှလက်တို့ကဒီကနေ့ပူးတွဲသတိပေးချက်ထုတ်ပြန်လိုက်ပါတယ်ကလတမကလုံခြုံရေးကောင်စီအနေနဲ့မလ10ရက်နေ့ကထုတ်ပြန်ခဲ့တဲ့ကြေညာချက်ပေါ်အခြေခံပြီးအရေးယူမှုတွေထပ်မံလှုပ်ဆောင်ဖို့လူမျိုးရုံးတပ်ဖြတ်မှုကာကွယ်ဟန်တားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ကတောင်းဆိုလိုက်ပြီးအာဆီယံနဲ့နိုင်ငံတကာအသံဝိုင်းအနေနဲ့မြန်မာနိုင်ငံသားတွေအပေါ်ညှဉ်းပန်းတပ်ဖြတ်မှုတွေကနေကာကွယ်ပေးဖို့အာတူပီလို့ခေါ်တဲ့အကာအကွယ်ပေးရေးအတွက်တာဝန်ရှိမှုကိုချက်ချင်းချမှတ်ဆောင်ရွက်ကြဖို့ကုလသမဂ္ဂလူမျိုးရုံးတပ်ဖြတ်မှုကာကွယ်ဟန်တားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ကတိုက်တွန်းထားပါတယ်ကိုနိုင်ငံသားတွေကိုအကာအကွယ်ပေးဖို့အစိုးရမှာတာဝန်ရှိတယ်ဆိုပေမဲ့အဲ့ဒီလိုအကာအကွယ်ပေးဖို့အစိုးရဘက်ကပြက်ကွက်ခဲ့ရင်ကုလသမဂ္ဂပြည်ရင်စာချုပ်မှာပြဋ္ဌာန်းထားတဲ့အတိုင်းရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေကျူးလွန်ခံရတဲ့အဲ့ဒီပြည်သူလူထုကိုနိုင်ငံတကာအသံဝိုင်းကအချိန်မီကြားဝင်ဆောင်ရွက်ပေးရမယ်တာဝန်ရှိကြောင်းလဲ Miss Andere Du ကပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ February 1ရက်နေ့ကစလို့စစ်တပ်ကလူတည်စင်နိုင်တဲ့လက်နက်တွေအသုံးပြုတာညဉ့်ညံ့စွာဆန္ဒပြသူတွေကိုစနစ်တကျအရှင်မြင့်တိုက်ခတ်နေတာတွေအပါအဝင်စစ်တပ်ကကျူးလွန်နေတဲ့တခြားကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုတွေပေါ်ကုလသမဂ္ဂအရာရှိကြီးတို့ကပြင်းထန်စွာရှုံချလိုက်ကြပါတယ်။ခိုင်လုံတဲ့အကြောင်းပြချက်မရှိဘဲထောင်ပေါင်းများစွာသောပြည်သူတွေဖမ်းဆီးထိန်းသိမ်းခံရပြီးအများစုဟာလည်းပျောက်ဆုံးနေကြောင်းမလ29ရက်နေ့စနေနေ့ကတော့စစ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းတေဆုံးမှုအများဆုံးဖြစ်ခဲ့တဲ့နေ့တစ်နေ့ဖြစ်ကြောင်းယုံကြည်ရတဲ့သတင်းပေးပို့ချက်တွေအရလူပေါင်း109ဦးသေဆုံးခဲ့တဲ့အထက်မှာကလေးငယ်9ဦးပါဝင်ကြောင်းဒီသေဆုံးတဲ့အရေအတွက်ဟာလည်းပိုများလာနိုင်ကြောင်းလဲကုလသမဂ္ဂအရာရှိ2ဦးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ February 1ရက်နေ့ကလေးကဖမ်းဆီးထိန်းသိမ်းခံထားရတဲ့မိခင်ဖြစ်သူနိုင်ငံတော်အတမင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တယ်လီဖုန်းကတဆင့်စကားပြောခွင့်ရဖို့အတွက်တားဖြစ်သူကိုထိန်လင်းခေါ် Kim ကဗြိတိန်နိုင်ငံလန်ဒန်မြို့မှာရှိတဲ့မြန်မာသားအမကြီးနဲ့မလ25ရက်နေ့မှာတွေ့ဆုံပြီးမေတ္တာရပ်ခံခဲ့ကြောင်းလန်ဒန်မြို့မြန်မာတန်ရုံးရဲ့ Facebook လူမှုကွန်ရက်ဆံမျက်နှာမှာသတင်းထုတ်ပြန်ထားပါတယ်။ကိုထိန်လင်းကသူ့မိခင်ဖြစ်သူရဲ့ကြမ်းမာရေးအခြေအနေအပါအဝင်မိခင်ရဲ့အခြေအနေကိုအလွန်ဆိုးရင်ကြောင်းဒါကြောင့်မိခင်နဲ့တယ်လီဖုန်းကတဆင့်စကားပြောခွင့်ရရေးအတွက်အမကြီးဦးကျော်စွာမင်းအနေနဲ့စီစဉ်ပေးဖို့မေတ္တာရပ်ခံကြောင်းပြောတယ်လို့တန်ရုံးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပေါ်နေတဲ့မတည်ငြိမ်မှုတွေကမြန်မာနိုင်ငံမှာရှိနေတဲ့ထိုင်းနိုင်ငံသားတွေကိုချက်ချင်းပြန်ခေါ်ရမယ့်အဆင့်ကိုမရောက်သေးဘူးလို့ထိုင်းနိုင်ငံကြားရေးဝန်ကြီးဌာနကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံအတွင်းမှာရှိနေတဲ့ထိုင်းနိုင်ငံသားတွေကိုပြန်လည်ခေါ်ယူဖို့အစီအစဉ်တွေကိုရန်ကုန်မှာရှိတဲ့ထိုင်းတန်ယုံကချမှတ်ထားပြီးဖြစ်ကြောင်းနဲ့အခြေအနေတွေကိုနေ့စဉ်လေ့လာသုံးသပ်နေကြောင်းထိုင်းနိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသန်နီဆေဂရာရဲ့ပြောကြားချက်ကိုကိုးကားပြီးထိုင်းနိုင်ငံထုတ် The Nation သတင်းမှာဖော်ပြထားပါတယ်။ Tegelo Chinidiga Nangandari Piankobo Lu at a single Yao Lion, Pianco Nambu Adwe, a Saint Alongo Jotin Sizin Tabi Pijang, Yeji Kesa, Low Songzea Mashida Turi in Nene, Nangan Dwingani Pianle Toko Tajabu, Yama Anabaniwaka Piocha Tapi Pijang, Tabime, Penangangoma, Tru Nangandari Alongo Piankobu, Piosu Tara Miomashi Dejangle, Telangai Tana Pyongyaga Piobade, Yamanangama Nangayimiti Muri Pitai. Tanangango, Doka de Rene, Nangayeta Jau, Lushatu de, Topi Kulun Lishida Jau, Leshi Chema, Tansuyaga, Doka de Rego, Lakanai Mesakantachu, Nezade Dadima, Tisauni, Visura de Rene, Trapo, Nivarekamia.
You are married and then Yabet Nimabada, Sisiniku, Nawain Gonaigani, Senaiti, Pintomita, Tonsetti, Kilohats, Goton Shetonia. Pintometer, Tonsen, Kilohat, Goton Kotonia. Pintometer, Nazette, Kilohat, Nashish and Naropi. Senator Rima, Pilamida, Diakuse, Kilohat, Tinga, Kunganip, your tolling being Varisha.
Ning Lavashe, Jamamia de Seama, Trinigo Selecina, Pidova Mission. COVID 19 ka yoga ne patapi lwe mare tadin che le twi phop ya thar a cha Venezuela tamara Nicolas Maduro ye Facebook sa myin na go ye 30 ya yi pait thar de lo Facebook pyo kwin ya ga pyo ba de se pe win a pin de myu phit de samon phyu ne pho sat thar de Kava TV ya pyo yi go coronavirus ku ta bo atwe taw thon nai chang pyo thar de video de khu go tamara Maduro ye Facebook sa myin na ma phop ya khe da ba se pinya ya khain lu ne tet ti a thau tha ma pya nai me akhu lo Facebook sa myin na ma tin khe de atwe tamara Maduro ye Facebook ko pait thar da phit de lo Facebook pyo khwin ya ga writer satin go pyo ba de di pyo yi ga be thwet su ju de song dia ma shi be coronavirus ko pyaok kin si de an pwe se phit de lo tamara Maduro ga phop ya khe da ba coronavirus ko kuta pyaok kin ne se ma shi de chang ka ba jam ma yi a phwe WHO ga pyo thar de atai Facebook company အနေနဲ့ WHO ရဲ့လမ်းညွှန်ချက်တွေအတိုင်းလိုက်နာနေတာဖြစ်တယ်လို့ပြောခွင့်ရက writer ကိုပြောပါတယ်။သမရမာဒူရိုက Facebook မူဝါဒတွေကိုအချင်းချင်းချိုးဖောက်ခဲ့တာဖြစ်လို့သူ့ရဲ့စာမျက်နှာကိုရက်30ထိန်းချုပ်ထားမယ်လို့ company ပြောခွင့်ရကပြောပါတယ်။တကဘာလုံးအတိုင်းတာနဲ့အခုထိ COVID-19 ကူးစက်သူ126သန်းကျော်ရှိပါတယ်။American နိုင်ငံကကူးစက်သူ 30.2 သန်းနဲ့ကူးစက်မှုတော့အများဆုံးဖြစ်ပြီး Brazil က 12.5 သန်းနဲ့ India ကကူးစက်သူ 12 သန်းရှိတယ်လို့ Johns Hopkins တက္ကသိုလ်စီးရင်တွေမှာဖော်ပြထားပါတယ်ရှင်။ Indonesia နိုင်ငံတောင်ပိုင်း Sulawesi ပြည်နယ်မြို့တော် Makassar Catholic ဘုရားကျောင်းအပြင်ဘက်တနင်္ဂနွေဝတ်ပြုဆူတောင်းပွဲကျင်းပနေတဲ့နေရာအပြင်ဘက်မှာအထီးကံဘုံခွဲသူလို့တန်တရားရှိသူ2ယောက်ဖောက်ခွဲတိုက်ခိုက်ခဲ့တာကြောင့်အနည်းဆုံးလူ14ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။အသေးခံဘုံခွဲသူတွေကိုဖျားချောင်းအဝင်ဝမှာလုံခြုံရေးအဖွဲ့ကကြားဖြတ်စစ်ဆေးနေတဲ့အချိန်မှာပဲဘုံခွဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားရဲဌာနပြောရေးဆိုခွင့်ရှိသူအာဂိုယူဝိုနိုကသတင်းတောက်တွေကိုပြောပါတယ်။ဖောက်ခွဲမှုကြောင့်လူပဲနှစ်ယောက်သေဆုံးတယ်ဆိုတာကိုအာဏာပိုင်တွေချက်ချင်းအတည်ပြုချက်မပေးနိုင်သေးဘူးလို့လည်းယူဝိုနိုကပြောပါတယ်။အင်ဒိုနီးရှားဘာသာရေးဝန်ကြီးရက်ကွတ်ချိုလီခေမတ်စ်ကတော့ဘုံခွဲတိုက်ခိုက်မှုကိုအပြင်းထန်ရှုတ်ချကြောင်း VOA Indonesia ဌာနကမင်းမြန်တာကိုဗီဒီယိုနဲ့ပြန်ပြီးတော့ဖြေကြားခဲ့ပါတယ်။ဘာသာရေးဟာတယောက်နဲ့တယောက်ချစ်ခင်ဖို့ငြင်းချမ်းဖို့မေတ္တာထားဖို့အမြဲတွင်တင်တာဖြစ်ပြီးအခုလိုအမုန်းနဲ့အညှိုးကြီးတဲ့လုပ်ရက်ဟာဘာသာရေးနဲ့ဆန့်ကျင်တဲ့လုပ်ရက်ဖြစ်တယ်လို့သူကပြောဆိုခဲ့ပါတယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုအိန္ဒိယဝန်ကြီးချုပ်လာရောက်လည်ပတ်တာကိုစန့်ကျင်ဆန္ဒပြတဲ့ဘင်္ဂလားဒေ့ရှ်အစ္စလာမစ်ဘာသာရေးလှုပ်ရှားသူတွေကဒါကာစစ်တကောင်အဝေးပြေးလမ်းမကိုတနင်္ဂနွေနေ့ကပိတ်ဆို့ဆန္ဒပြခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီရဲ့အလဲပတ်ခရီးအပြင်အဲ့ဒီခရီးစဉ်ကိုစန့်ကျင်ဆန္ဒပြတော့တည်ဆုံးခဲ့တဲ့သူတွေအတွက်ဆန္ဒပြပွဲတွေကိုဆင်နွှဲနေချိန်မှာအခုလိုအဝေးပြေးလမ်းမကိုပိတ်ဆို့ဆန္ဒပြခဲ့တာဖြစ်ပါတယ်။
আদের একমাত্র আন্দোলন ছিল নরেন্দ্র মোদি বাংলাদেশ আসতে পারবে না কারণ
নরেন্দ্র মোদি গা মুসলিম লীগ কো তফ্যাত তু ဖြစ် লো মুসলিম নাগান কো লাবো আচাও মশি দা জাও তুয়ে খিয়ি সিন কো জনরো সানজিন সানা পিয়া গে দা বা সানা পিয়া পয় কো নিন নিন চেন চেন নে পি লু খে দা ফিপি মে লৌশা তে জুয়া তু নে আত খান গে দা বা রে দা জাও আথুই রুই তবেই সিন মে বো দিগ নি জনরো টাই টোন ইয়া দা বা লো ইসলামিক বাদা ই লৌশা তে জুয়া তু তে উ ফিত দে আব্দুল্লাহ আল মুনিয়া গা পিও বা রে ဆန္ဒပြသူတွေဟာတနင်္ဂနွေနေ့ကကားတာယာတွေကိုမိရှုသလိုမော်တော်ကားအသွားအလာတွေကိုမလုံနိုင်အောင်အတားဆီးတွေပိတ်ဆို့ချထားပါတယ်။အစ္စလမ်ဘာသာကိုကာကွယ်မှုလို့အကြိတ်ပေးရတဲ့ Hafazat-e-Islam အဖွဲ့ကတော့တနင်္ဂနွေလုံးသတိမှောက်ကြဖို့နှိုးဆော်ထားပါတယ်။ စနေနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့ပိုင်းမှာပြည်လုတဲ့ဆန္ဒပြပွဲမှာရဲကတနက်နေ့ပြစ်ခတ်တာကြောင့်အနည်းဆုံးလူ9ဦးသေဆုံးပြီးဒါဇင်နဲ့ချီထိုင်ရရခဲ့တယ်လို့ဆေးရုံကဆရာဝန်တူကပြောပါတယ်။အိန္ဒိယဝန်ကြီးချုပ်ခရီးစဉ်ကိုစန့်ကျင်နေတောက်ကြံလေးကပြည်လုခဲ့တဲ့အလားတူဆန္ဒပြပွဲမှာတော့လူ4ဦးသေဆုံးခဲ့ပါတယ်။တောက်ကြံနေတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံရဲ့250မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဒါကာမြို့ကိုလာရောက်လည်ပတ်ခဲ့ပါတယ်။ခီးစဉ်တွင်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးကိုဗစ် -19 ကာကွယ်ထိုးစေးတည်တက်သမားနှစ်သန်းလက်ဆောင်ပေးခဲ့ပြီးတဲ့နောက်စနေနေ့ကဝန်ကြီးချုပ်မိုဒီဘင်္ဂလားဒေ့ရှ်နိုင်ငံကနေပြန်လည်ထွက်ခွာသွားခဲ့ပါတယ်ရှင်။အမေရိကန်နှစ်ဦးကနေဒါတဦးနဲ့လူအခွင့်ရေးအဖွဲ့တစ်ဖွဲ့ကိုတန်ခတ်ပေးဆိုကြောင်းတရုတ်နိုင်ငံကစနေနေ့ကကြေညာလိုက်ပါတယ်။ဝီဂါလူနည်းစုတွေအပေါ်မှာတရုတ်နိုင်ငံကဖိနှိပ်နေမှုကြောင့်အမေရိကန်နဲ့ကနေဒါနိုင်ငံတို့ကတရုတ်တွေကိုတန်ခတ်ပိတ်ဆို့အရေးယူတာကိုလက်တုံ့ပြန်ပြီးတော့အခုလိုကြီးညာလိုက်တာပါတရုတ်တို့ကြီးညာတဲ့စီရင်တဲ့အမေရိကန်နိုင်ငံကနိုင်ငံတကာဘာသာရေးလှုပ်လှက်ခွင့်ကော်မရှင်အဖွဲ့ဝင်နှစ်ဦးဖြစ်တဲ့ဂီလီမန်ရှင်နဲ့တိုနီဖက်ကင်ဆူပါဝင်တယ်လို့ကနေဒါပါလီမန်အမတ်မိုက်ကယ်ချောင်းနဲ့ကနေဒါပါလီမန်ကလူ့အခွင့်အရေးကော်မတီလည်းပါဝင်ပါတယ်ကနေဒါပါလီမန်အမတ်မိုက်ကယ်ချောင်းကတော့အခုလိုပိတ်ဆို့ခံရတာအကုန်ယူစရာဖြစ်တယ်လို့ချက်ချင်းပဲတုံ့ပြန်ပြောဆိုပြီးတရုတ်တို့ဟောင်ကောင်မှာဖိနှိပ်ချုပ်ချယ်တာနဲ့ဝီဂါမွတ်စလင်တွေအပေါ်မှာလူမျိုးတုံးတပ်ဖြတ်မှုတွေလုပ်နေတာကိုရှုတ်ချဖို့ကျွန်တော်တို့မှတာဝန်ရှိတယ်လို့ Twitter စာမျက်နှာမှာရေးပါတယ်တရုတ်နိုင်ငံအနောက်မြောက်ပိုင်းရှင်ကျန်းပြည်နယ်ကအ ਨੇ ဆုံးလူတန်းလောက်စခန်းတွေမှာထိမ့်သိမ်းခံနေရတယ်လို့လူ့အခွင့်အရေးအဖွဲ့တွေကလည်းဆွဆွဲထားပါတယ်ဒီသတင်းပတ်အထဲမှာတော့ EU ဥရောပသမဂ္ဂဗြိတိန်ကနေဒါနဲ့အမေရိကန်ပြည်ထောင်စုတို့အတူပူးပေါင်းညှိနှိုင်းဆောင်ရွက်ပြီးရှင်ကျန်းပြည်နယ်ကနိုင်ငံရေးနဲ့စီးပွားရေးဆိုင်ရာတရုတ်တာဝန်ရှိသူတွေအပေါ်ကိုတန်ခတ်အရေးယူကြောင်းကြေညာခဲ့ပါတယ်။ဒီလိုအရေးယူပိတ်ဆို့တာကြောင့်တရုတ်နိုင်ငံက EU နဲ့ဗြိတိန်နိုင်ငံတို့အပေါ်မှာချက်ချင်းတုံ့ပြန်အရေးယူခဲ့တာဖြစ်ပါလိမ့်ရှင်။တော်ရရှင်များရှင်တင်းငုံနေညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုနားဆင်လို့အပြီးမှာတော့ဒီကနေ့အတွက်သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ဆရာနာသိမှုကိုစမ်းချင်တဲ့ဆန္ဒပြပွဲတွေဟာနိုင်ငံတော်မှာမနေ့ကတော့ကြီးကြီးမားမားမရှိခဲ့ပေမဲ့ဒီနေ့မှလည်းဆန္ဒပြပွဲတွေဆက်လက်ဖြစ်ပေါ်ခဲ့ပြီးတော့စစ်ကောင်စီဘက်ကပြစ်ခတ်နှိမ်နင်းတာတွေကြောင့်တေဆုံးမှုတချို့ရှိခဲ့ပါတယ်။မုံရွာမြို့မှာ2ဦးတေဆုံးခဲ့တာပါဝင်နိုင်ငံတော်ကအခြေအနေပြည်စုံကိုကျွန်တော်ရန်လိုင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။နိုင်ငံဝန်ကမနေ့ကဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ဖြိုခွဲခဲ့လို့လူတရားကျော်တေဆုံးပြီးတဲ့နောက်ဒီနေ့မှလည်းပြည်သူတွေကနိုင်ငံဝန်ကမြို့တွေမှာဆက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။သခိုင်းတိုင်းချင်းလင်းမြကန်းပေါ်ကမုံရမြို့မှာတော့ဒီနေ့မှလည်းဆန္ဒပြတဲ့သူတွေတောင်းတချီရှိခဲ့ပါတယ်။ဆန္ဒပြတဲ့တပိတ်စစ်ကြောင်းကိုဒီနေ့မှပြစ်ခတ်နှိမ်နင်းတာတွေမရှိခဲ့ပေမဲ့ရန်နာပုံရက်ွက်အတွင်းမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကဝင်ရောက်နှိမ်နင်းတာကြောင့်ဒူနာပြုဆရာမတဦးနဲ့အမျိုးသားတဦးတနက်ကြီးထိမှန်တည်ဆုံးခဲ့တယ်လို့မုံရွာမြို့ကန်တူက VOE ကိုပြောပါတယ
်မနေ့ကသူတို့ပြန်ဆုတ်သွားရတဲ့ရတနာဘုံကြက်ွက်ကိုနောက်ထပ်လာပြီးတော့ပစ်တာတွေခတ်တာတွေကျန်းတာရန်တာတွေလုပ်တဲ့အတွက်ရက်ွက်နေပြည်သူလူထုနဲ့ထိတ်တိုက်တွေ့တဲ့အခါမှာဒီရက်ွက်နေပြည်သူတချို့ကြီးနှံ့နေဗျဟိုထိရပေါ့ထိရောကြကျွန်တော်ဒီဟိုဖတ်အေးအဖွဲ့ပေါ့သူနာပြူအဖွဲ့ရနေပြီးတော့လူနာသွားကောက်ရမှာသူနာပြူအဖွဲ့ကတက်ရောက်ရဲ့ဒီကိုကြီးရဲ့နေတဲ့ဒီចောင်းသားတက်ရောက်ရဲ့နှစ်ယောက်ကြီးထိမှန်ပြီးတော့ទីဆုံးခဲ့ပါတယ်ခင်ဗျာရတနာဘုံကြက်ကွက်ဒါဒီလန်းတောင်းဝင်းကျင်ပါပဲနှစ်ယောက်စလုံးဒါထိမှန်ပြီးဆုံးခဲ့အသိဆုံးမှုဖြစ်တာပေါ့နော်ဒီနေ့တနေကုန်ဒီပါအဲ့ရက်ကွက်ကိုပဲဖိပြီးလဲပါလေဒီပြင်တပိတ်ဖက်ဒီရောနောက်ကြတခြားဟိုလမ်းလေးတချို့မှာအဆောင်နေနေရလွယ်လို့ဘာမှမရှိပါဘူ
းဒါပြင်ကလေးမျိုးမှလည်းဆန္ဒပြပွဲကိုပြစ်ခတ်နှိမ်နင်းခဲ့တာကြောင့် Women for Justice အဖွဲ့ခေါင်းဆောင်မအားခုရင်မချီစံထိမှန်တေဆုံးသွားခဲ့သလိုချင်းလူငယ်တဦးလည်းကြီးထိမှန်တေဆုံးသွားခဲ့ပါတယ်ဒါပြင်မြင်းညံမျိုးမှလည်းစစ်ကောင်စီဘက်ကပြစ်ခတ်တာကြောင့်အသက်24နှစ်အရွယ်မဇင်မောင်အပါဝင်နှစ်ယောက်တနက်ကြီးစံထိမှန်တေဆုံးသွားခဲ့ပါတယ်မန္တလေးမြို့မှာတော့ဒီနေ့မှမြားတောင်တပိတ်စစ်ကြောင်းဖျားကြီးငင်းငယ်တပိတ်စစ်ကြောင်းတွေအပါအဝင်ဆန္ဒပြတာတွေဆက်ပြီးတော့ရှိနေခဲ့ပြီးတော့နေပိုင်းမှာတော့မနေ့ကတည်ဆုံသွားတဲ့သူတွေရဲ့နာရီအခမ်းအနားတွေကိုကျင်းပခဲ့ကြပါတယ်မနေ့ကတည်ဆုံမှုတွေအများအပြားရှိခဲ့တဲ့ရန်ကုန်မှာတော့ဒီနေ့မှစစ်တပ်နဲ့ရဲတပ်ဖွဲ့တွေကပြစ်ခတ်နှိမ်နင်းမှုတွေကြောင့်တောင်ကုန်းမြို့နယ်မှာ၂ယောက်၊တာကီရမှာ၁ယောက်နဲ့လိုင်မြို့နယ်မှာ၁ယောက်တည်ဆုံသွားခဲ့ပါတယ်ဆိုင်မျိုးနဲ့သီးမြန်ဘူတာယုံနားမှာတော့တုံညူကြီးတွေဘက်ကလက်ပစ်ဘုံနဲ့တစ်တာကြောင့်မျိုးသားတအူးလက်တစ်ဖက်ပြတ်သွားခဲ့ပြီးတော့နောက်ထပ်တအူးလေး ထိခိုက်ဒဏ်ရသွားခဲ့ပါတယ်။ဒါပြင်ကမာရွတ်ဘူရာနားမှာလည်းလုံခြုံရေးတွေဘက်ကပြစ်ခတ်တာကြောင့်တဦးသေဆုံးသွားခဲ့တယ်လို့မြို့ကန်တဦးက VOE ကိုပြောပါတယ်
။အဲဒီအပြစ်ခံရတဲ့အကိုကသူ့သူ့ channel မှာသူရက်နေတော့ပေါ့နော်။ဒါဒီယထာတန်တန်းဘက်ကနေပြီးတော့လှမ်းပြီးပြစ်သွားတာပေါ့။ယထာတန်တန်းနဲ့သူ့ channel ဖွင့်တော့ကျွန်တော်တို့ဟိုပါပဲပေါ့။ဘိုလန်းကားလန်းတလန်းနဲ့ခြားတာပေါ့နော်။အပြစ်ခံရတော့သူပထမဒီလဲမင်းကိုထိတယ်လို့ကျွန်တော်ကြားပါတယ်။ပြီးတော့သူလဲသွားတယ်ပေါ့နော်။လဲသွားတော့ဟိုဘက်ကထပ်ပစ်တယ်ပေါ့။ထပ်ပစ်တော့တခါကြောကုန်းထွားတယ်ပေါ့နော်။ကြောကုန်းထိသွားပြီးတော့အဲ့ဒီချိန်မှာတော့သူမတည်သေးဘူးပေါ့နော်။မတည်သေးဘဲနဲ့ဘိန်းသားလူတွေဝိုင်းပြီးတူဖူပြီးတော့သူ့ကိုဖေးုံပို့လိုက်ပြီးတော့ဖေးုံမှာပဲဖုံးသွားတယ်လို့ပဲကျွန်တော်ကြားပါတယ်ခင်ဗျာ
။ဒါပြင်စမ်းချောင်းမြို့နယ်ကဘိုလန်းမှာရှိတဲ့အာရှတော်ဝင်ဆေးုံတွင်းကိုစစ်တပ်ရဲ့ရဲတပ်ဖွဲ့တွေကဒီနေ့အစောပိုင်းမှာရောက်လာခဲ့ပြီးတော့ဝင်ရောက်ပစ်ခတ်တာတွေရှိတယ်လို့လည်းသိရပါတယ်။ဒီပစ်ခတ်မှုကြောင့်အမျိုးသားတအူးထိခိုက်ဒဏ်ရာရသွားတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့တိကျတည်ပြုလို့တော့မရသေးပါဘူး။ VOA အနေနဲ့အာရှတော်ဝင်ဆေးုံကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့လည်းမရခဲ့ပါဘူး။တောင်ကြီးမြို့မှာတော့ Cherry Queen အနီးကလူလူတပိတ်ကိုလုံလုံရေးတဲ့ဘက်ကဒီနေ့ညနေပိုင်းမှာအကြမ်းဖက်ဖြိုခွဲတာကြောင့်တနက်ကြီးထိမှန်ပြီးတော့ဒဏ်ရာရသူ၁၀ရောက်ထပ်မနေရှိခဲ့ပြီးတော့ဒဏ်ရာတွေလည်းပြင်းထန်တာကြောင့်အခြေအနေစိုးရင်ရတယ်လို့သိရပါတယ်။ဒါပြင်မြကြီးနာဗမော်ကတာတီဘောမိုးကုတ်ပဲခူးမော်လိုက်ရေဦးကျွန်းလာအပါဝင်နိုင်ငံတော်ကမြို့တွေမှာစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဒီနေ့မှာဆက်ပြီးတော့ဖြစ်ပွားခဲ့ပါတယ်။ဖေဖော်ဝါရီ၁ရက်နေ့ကစစ်တပ်အာဏာသိမ်းချိန်ကစပြီးတော့အခုချိန်ထိနိုင်ငံတော်ကဆန္ဒပြပွဲတွေကိုပြစ်ခတ်နှိမ်နင်းတာတွေကြောင့်လူ420ထပ်မင်းသေဆုံးခဲ့ပြီဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါအချင်းမီနယ်ဖားကန့်မြို့နယ်ထဲမှာရှိတဲ့ရက်စကန်၃ခုကိုဒီကနေ့မနေ့အစောပိုင်းက KIA ကချင်လွတ်လပ်ရေးတပ်ဖွဲ့ကနေပြီးတော့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့ကနေပြီးတော့ဝင်ရောက်တက်ခိုက်ခဲ့ပြီးတော့ရဲတပ်ဖွဲ့ဘက်မှအကြဆုံးတွေရှိခဲ့ပါတယ်ကျန်ကုန်ရတဲ့သတင်းကိုကျွန်တော်တားညူပြောပြပေးပါမယ်။ဒီလ9ရက်နေ့မြကြီးနားမြို့စနပြပွဲကိုစစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွဲရမှာလူ2ယောက်သေဆုံးပြီးတဲ့နောက်ကချင်ပြည်နယ်အတွင်းမှာ KIA ကနေပြီးတော့စစ်တပ်နဲ့ရဲစခန်းတွေကိုတက်ခိုက်မှုတွေဖြစ်လာတာပါ။ဒီကနေ့မနေ့အစောပိုင်းကလည်းဖားကန့်မြို့နယ်အတွင်းကရဲစခန်း3နေရာကို KIA ကတက်ခိုက်ခဲ့တဲ့အကြောင်းဖားကန့်ဒေသခံတဦးက VOE ကိုခုလိုပြောပါတယ
်။3နေရာလောက်တက်တယ်။ဒီမြေမုံကုံမြေဝဲမှာတော့ရဲကင်းချေလေဒီကင်းရဲ့နောက်ပြီးဒီဟိုကအချက်ကခံပေါ့စကန်တခုနောက်ပြီးဒီဒီကိကရရအတုံးညာတော့မနေ့3နိုင်လောက်ဒီကဲအချိန်နေရတော့ဒီဘက်ကရေဘက်ကတော့ကျဆယ်ရောက်တော့ကျဆယ
်အချားဒီသကံတူကလည်းတိုက်ပွဲဖြစ်ပေါ်တဲ့အချိန်ဒီကိုခုလိုပြောပြပါတယ
်3နိုင်ပေါ့ခုနိုင်ရစပြီးတော့6နိုင်ရှိတယ်နော်ဒါတော့ကျတော့ပြောရတော့ရဲပါလေရောက်ကုန်တယ်မဟုတ်ဆက်ရောက်တော့တက်ကြတာကြောင့်လည်းမရောက်တော့တာရတယ်ဆိုတော့တခုကြတော့အနေချင်းပါနေရတာလို့ပြောတယ်ခါမျိုးနဲ့ဒါမျိုးတော့ confirm မှာဒီမှာလည်းအိမ်ပေါက်ပါပဲဖြစ်တာလေ
ဒီတိုက်ပွဲဖြစ်ပေါ်တဲ့နေရာကိုမနေ့9နိုင်လောက်မှာစစ်ရဟတ်ရင်2ဆင့်ရောက်လာပြီးတော့ပြစ်ခတ်တာတချို့ရှိကြောင်းလည်းပြောပါတယ်ဒေသတွင်းမီဒီယာတွေကတော့တိုက်ပွဲဖြစ်ပေါ်တဲ့နောက်မှာစစ်ဆောင်200လောက်ဟာလုံခင်းခရစ်ယာန်ဘုရားကျောင်းမှာတွားရောက်ခလုံကျောင်းဖော်ပြပြီးမြဲသီးခြားတီးပြုချက်မရသေးသလိုရဲတပ်ဖွဲ့ဘက်ကကြာဆုံးတဲ့ဥယျာဉ်စီရင်ကိုလည်းတီးပြုနိုင်တာမရှိသေးပါဘူး KIA ကပြောရေးဆိုခွင့်ရှိသူဗမူးညော်ကူကတော့ဖားကန့်ဂျီသားကတိုက်ပွဲနဲ့ပတ်သက်ပြီးတော့အောက်ခြေကသတင်းတက်လာတာမရှိသေးဘူးလို့ VOA ကိုပြောပါတယ်
ကျောင်းတော်မိုင်းပေါ်ကပဲကြည့်ရပါတယ်။ကျွန်တော်တို့ဒီဝင်ဟိုတပတ်ဆရာဒီကဘာမှမဖြစ်သေးဘူးခင်ဗျာ
။လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေဟာဖားကတ်မြို့နယ်အတွင်း KIA ကအခုရပိုင်းတည်းတတိယကြိမ်တက်ခိုက်တာလည်းဖြစ်ပါတယ်။ကချင်ပြည်နယ်အတွင်းတပ်မတော်နဲ့ KIA ကြားတိုက်ပွဲတွေနှစ်နှစ်ကျော်ရပ်ဆိုင်ခဲ့ရကနေပြီးတော့ဒီလ17ရက်နေ့ကစတင်ပြီးဖားကတ်မြို့နယ်မှာတိုက်ပွဲတွေဖြစ်ပြီးတဲ့နောက်မြစ်ဆောင်ဒေသကအင်ဂျန်ရံမြို့နယ်၊တမောဒေသကတော့ဖုံရံမြို့နယ်၊မိုးကောင်းမြို့နယ်အတွင်းနဲ့ဒီလီဒိုလမ်းမပေါ်ကရှစ်ဒီဇွရပတ်ဒီမှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ခင်ဗျာ
ပြင်းပြင်းနဲ့ဖပုံခရိုင်အတွင်းမှာမြန်မာစစ်တပ်ကလေရင်တွေနဲ့စနေနေ့ညကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဖပုံခရိုင်အတွင်းကခြေရသားများထိခိုက်ဒဏ်ရာရတာတိုက်ဆုံးတာတွေရှိခဲ့ပြီးခြေရသားတရာကျော်ဟာထိုင်းဘက်ကိုစစ်ဘေးရှောင်ပြီးထွက်ပြေးနေကြရပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မမအေးမှာပါပြင်းပြင်းနဲ့ဖပုံခရိုင်အတွင်းမှာမြမစရုပ်ချွေးကောင်စီတပ်စခန်းချရာနေရာကို KNU တပ်မ9ကစခန်းသိမ်းတိုက်ပွဲလုပ်ခဲ့ပြီးညပိုင်းမှာပဲဖပုံခရိုင်ထဲကကြေးရွာတွေကိုမြမစစ်တပ်ဘက်ကလေရင်တွေနဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ကြေးရွာသားတွေတေဆုံးထိခိုက်မှုတွေရှိတယ်ဆိုပြီး KNU တပ်မ9ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးစောကလေတို့ကအခုလိုပြောပြပါတယ်
ကလေးငယ်ပေါ့လေဒီကလေးငယ်တယောက်ပြေးသွားတယ်ပြောတယ်နောက်ပြီးတော့ဒီဟို โอ้เจสีเจ้าดูเดียวบ่ไอ้มาตีร้อยลูกเนี่ยเอาหน้าพี่รอดีชิดตาเนี่ยเดียวไปเลยลูกนอกจากยาดาชี้ยาลูกเยอะเลยเนาะตีตรงมาเขาเยอะแต่ยาดากะชี้ยาลูก
ยามาสิเจเนี่ยเคียนยูแต่มางาป่าวเองแต่มหาอดอมยามามาเสี่ยวโจยกองสีอุจจุนิจินกาลาดีนั่นละด้วยมาที่ด้วยมือดีไต่เบอร์ดีจะไต่พี่แกบาร์เลยอะคุณลูกมีก็ยังเจียวอะไรกูพี่มาทาบีเลี้ยงต้องมีไต่ไข่ตาหาลูลูกในสมุดีรับพี่เต๋อสุบีผมมือสกเลดูว่าพี่บาร์เลย
อะคุณลูกว่าตู้เย็นเล่าขันยามเมื่อเช้าจะบอกว่าเนี่ยเป็นตัวลูกตัวเล็กผมตัวตู้ยามต้องวิ่งออกพิชิตนะเป็นตัวลูกจีเนี่ยผมที่เลี้ยงนั่นลูกตัวนั้นแต่เราผมมาการวุ่นจนว่าเราดิลูเวต้องชอบมีอะไรเจ๊เด้อน้องวิ่งออกตัวเจ้าพี่ละตัวดีลีนี่มาดิเล่นเนี่ยเวลาตาသူတို့တိုင်းယူကာကွယ်မှုပဲသူတို့မှသူတို့ပြောတယ်ဒါပေမဲ့သူတို့အခုဆုံးလာတာတိုင်းယူကာကွယ်တာမဟုတ်ဘဲနဲ့ဒီတိုင်းသားချင်းချင်းဟောလိုက်ပြီးတော့နေဆက်နေတဲ့ပုံမှာဒါကတရားမှုလို့ကျွန်တော်ကတော့ဒီလိုပဲမြင်တယ
်မြန်မာစစ်တပ်ကလေရင်တွေနဲ့ဘုံကျဲတိုက်ခိုက်တာကိုခံခဲ့ရတဲ့ကျေးရွာနှစ်ရွာကရွာသားတရာကျော်ဟာဒီကနေ့မှာတော့တန်လွေမြစ်ကိုဖျက်ပြီးထိုင်းဘက်ကိုစစ်ဘေးရှောင်ဖို့အတွက်ထွက်ပြေးလာနေကြတယ်ဆိုပြီးထိုင်းနယ်ခြားဆောင်တပ်တွေကပြောပါတယ်ပထမဆုံးအတုပ်အနေနဲ့မြန်မာဘက်ကထွက်ပြေးလာကြတဲ့အမျိုးသားအမျိုးသမီးနဲ့ကလေးတွေပါဝင်တဲ့အိမ်နောက်စု22စုကဒုက္ခသည်တရာကျော်ကိုထိုင်းဘက်ကလူသားချင်းစာနာမှုနဲ့စောက်ရှောက်မှုပေးထားတယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်ရှင်
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ညီမဆက်အနာသိဆက်ညီဆန္ဒပြမှုတွေပေါ်မှာပြစ်ခတ်နှိမ်နင်းတာတွေပိုပြီးပြင်းထန်လာတဲ့အချိန်မှာကလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုယင်းရ WIWM အကြီးအကဲကဒီလူခွေချူပေါင်းမှုမှတ်တမ်းများစွာကိုသူတို့လက်ခံရရှိထားပြီးဖြစ်တာမို့လို့တာဝန်ရှိသူတွေနိုင်ငံတကာရာဇဝတ်မှုကျူးလွန်နိုင်တာကိုပြန်ပြီးတော့စဉ်းစားသင့်ပါပြီဆိုပြီးတရီပေးလိုက်ပါတယ်။နိုင်ငံတကာရှစ်နေကြီးတူဦးလည်းဖြစ်တဲ့ Mr. Kong GM ကိုကိုဝင်းမင်းကတည်ထောင်ဆက်သွယ်မိန့်မြန်းထားတာဖြစ်ပါတယ်။
โอเค IIMM အဖွဲ့ကြီးကနီကိုလတ်စ်ကွန်မတီခင်ဗျာအလုပ်တွေများနေတဲ့ကြားကပေါ့เนาะအခုလို VOE ကိုအချိန်ပေးပြီးတော့တီးတဲ့အင်တာဗျူးကိုတိုင်းဖြေပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ကုလသမဂ္ဂရဲ့ဒီ IIMM မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ဒီစုံစမ်းစစ်ဆေးမှုရန်တရားကိုတကယ်တော့ဒီ2018ခုနှစ်တည်းကဖွဲ့စည်းပေးခဲ့တာပေါ့เนาะအရင်ဆက်ဆက်ချင်းတုန်းကတော့တိုင်းရင်းသားဒေသတွေမှာအဓိကဖြစ်ခဲ့တဲ့ကြီးလေးတဲ့လူခွင့်ချုပ်ပေါက်မှုတွေအချက်လက်တွေကိုကောက်ယူစစ်ဆေးပေးဖို့စဖြစ်လာခဲ့တာပေါ့နော်။ဒါပေမဲ့အခုတော့ဒီဖေဗရူလာရက်ဆီယနာသိမ်းပြီးမြန်မာပြည်ကဒီအထက်ကမြို့ကြီးတွေအပါအဝင်ပေါ့နော်။တတိုင်းပြည်လုံးမှာကြဲကြဲပြက်ပြက်နဲ့ပြင်းပြင်းထန်ထန်လက်တော်အခုဒီဖြစ်လာနေတဲ့လူခွေရင်ချုပ်ပေါက်မှုအချက်လက်တွေကိုကောက်ယူမှဆိုတော့အခုတစ်ခေါက်မှာဒီထိရောက်မှုရှိလာနိုင်ဖို့အလားအလာကိုဘယ်လိုမျှော်မှန်းထားလဲ
။ Well the effectiveness of the IIMM depends on many circumstances yet to be decided that are frankly out of our
IIMM ye ti yaw mu ga chi ni myayi paw mu di ni ywa de da ri ga song phyat lo mya di baw ဥပမာလေးပြောရရင်တော့ကျွန်တော်အဖွဲ့ရဲ့လုပ်ပိုင်ခွင့်တက်ကိုကြော်နေပါတယ်ဒါပေမဲ့ကျွန်တော်ရှိထားတဲ့လုပ်ပိုင်ခွင့်ကတော့ထောက်ထားတွေကောက်ယူမယ်အခုမြန်မာနိုင်ငံထဲမှာကျူးလွန်နေတဲ့ပြင်းထန်တဲ့နိုင်ငံတကာရာဇဝတ်မှုတွေဒါမှမဟုတ်နိုင်ငံတကာဥပဒေချိုးဖောက်မှုတွေပေါ်မှာအရေးယူနိုင်ခွင့်ရှိနေတဲ့ဒါမှမဟုတ်တနည်းနည်းမှာရေးယူဖို့ဖြစ်လာနိုင်တဲ့ပြည်တွင်းဒါမှမဟုတ်နိုင်ငံတကာခွင့်ရုံးတွေအတွက်အသင့်မပြောင်းမပြတ်ဖြစ်အောင်ထိန်းသိမ်းထားပြီးပါမယ်အခုဒီလုပ်ငန်းစဉ်အဆင့်တွေကိုရောက်နေပါပြီကျွန်တော်အနေနဲ့အထောက်အထားတွေကောက်ယူလာနေပါတယ
်ဟုတ်ကဲ့တကယ်ကိုကြီးမားတဲ့လုပ်ငန်းစဉ်ကြီးပါအဲ့ဒီတော့အခုလိုဒီအချက်လက်ကောက်ယူတာမှာခိုင်မာတဲ့အထောက်အထားမျိုးရဖို့ဆိုတာကဓာတ်ရိုက်ဒီဖြစ်တဲ့နေရာတွေကိုသွားပြီးကောက်ယူနိုင်ရင်ပိုအားကောင်းနိုင်တာပေါ့နော်ဒါပေမဲ့လက်ရှိမှာကမြန်မာနိုင်ငံရဲ့ဝင်ခွင့်ရဖို့ကိုလက်ရှိစစ်ကောင်စီကလည်းဆက်လက်ပိတ်ပင်ထားတယ်ဆိုတော့ ဘလို့စိန်ခေါ်မှုတွေကိုရင်ဆိုင်နေရလဲ
Of course it's difficult to do so and we are hampered by the lack of cooperation from the government we don't have access to the
တေချာတော့ဗျာအခုလိုမျိုးကောက်ယူဖို့အတွက်ခက်သွားပါတယ်မြန်မာအစိုးရရဲ့ပူးပေါင်းဆွေးနွေးမှုမရှိတာကြောင့်ကျွန်တော်တို့အခက်ကြုံရပါတယ်ကျွန်တော်တို့နိုင်ငံလေးကိုမသွားနိုင်ပါဘူးရာဇဝမှုကျူးလွန်ခဲ့တဲ့နေရာတွေမြန်မာနိုင်ငံထဲရှိနေသေးတဲ့တပ်တွေကိုလက်ဆမ်းမမိနိုင်ပါဘူး။ဒါပေမဲ့မြန်မာနိုင်ငံတွေကိုလာခွင့်ပြုဖို့တော့ဆက်ပြီးတော့တောင်းဆိုထားသေးပါ။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကလည်းဒီအတွက်ပူးပေါင်းဆောင်ရွက်ပေးဖို့မြန်မာနိုင်ငံဘက်ကတောင်းဆိုထားပါတယ်။ကျွန်တော်တို့အမြင်မမေ့ရမှာကအခြေအနေတွေကအမြင်ပြောင်းသွားတတ်ပါတယ်။အဲဒီတော့အခုရေးတကြီးလှုပ်ဖို့လိုတဲ့အထောက်အထားကောက်ယူသိမ်းဆည်းမှုလုပ်ငန်းတွေကိုရေရှည်တက်ပြီးတော့လုပ်နေရပါ
။ဟုတ်ကဲ့။အခုလိုဒီရေရှည်မျှော်မှန်းချက်နဲ့လှုပ်ဆောင်နေတာဆိုတော့ပထောလောက်မှာပေါ့နော်မြန်မာနိုင်ငံတဲကိုဝင်ခွင့်ရဖို့ကိုရောဘလောက်ထိမျှော်လင့်ထားလဲရှင်နေကြီးခွန်ကျွန်ခင်ဗျာ
Well that depends on many things again outside of our control we have requested access
ဒါကလည်းတခြားချက်တွေပေါ်မှာအများကြီးငြိမ်းတည်နေပါတယ်ကျွန်တော်တို့လုပ်ပိုင်ခွင့်ကိုကြော်နေပါတယ်ကျွန်တော်တို့ဘက်ကတော့မြန်မာနိုင်ငံတဲလာခွင့်ပေးဖို့လွန်ခဲ့တဲ့နှစ်နှစ်အတွင်းအခြေအနေမျိုးစုံအောင်မှာတောင်းဆိုလာခဲ့ပါတယ်အခုလည်းပဲအလားတူဆက်ပြီးတော့တောင်းဆိုသွားမှာပါဒါကမြန်မာနိုင်ငံတည်းဖြစ်ပျက်နေတဲ့အခြေအနေတွေပေါ်မှာအများကြီးမူတည်နေပါတယ
်။ဟုတ်ကဲ့အဲ့ဒီတော့အခုလိုဒီလက်ရှိဝင်ခွင့်မရတဲ့အတွက်ဘလို့တရားမှုတွေရှိနေပြီးတော့ဘလို့ရှေ့ဆက်လွတ်ဆောင်သွားဖို့ကြော်လွားသွားနိုင်ဖို့ကိုပေါ့နော်ပြင်ဆင်ထားပါလေ
။ It undoubtedly makes things more difficult when we do not have access to the territory and direct access to the
မြန်မာနိုင်ငံတည်းကိုသွားခွင့်မရတာကခက်ခဲမှုဖြစ်စေတာရှင်းပါလေ။ဖြစ်နေတဲ့နေမျိုးတွေချိုးဖောက်ခံရသူတွေနဲ့တည်းရဲ့မရတဲ့ခါကြတော့လေဒါပေမဲ့အခုလိုဖြစ်တာကနိုင်ငံတကာရာဇဝတ်မှုဥပဒေကြောင့်မှတူးကြကြတော့မဟုတ်ပါဘူးအစိုးရတွေကပေါင်းစပ်မှုရှိတဲ့အခါနိုင်ငံတကာတရားမျှတမှုရှာဖွေရေးကြိုးပမ်းမှုတွေခက်ကြုံရတတ်ပါတယ်ဒါတွေကိုကြော်လွှားနိုင်ဖို့မဟာဗျူဟာနည်းသက်တွေနဲ့စူးစမ်းနေပါတယ်အခုကမြန်မာနိုင်ငံကလူတွေနဲ့အဖွဲ့အစည်းပေါင်းထောင်ခံတွေနဲ့ကိုချီပြီးတော့အထောက်အထားတွေပို့ပေးလာနေပါတယ်ဒါတွေကိုသိမ်းဆီးသုံးသပ်တာတွေလုပ်နေပါတယ်
ဟုတ်ကဲ့အခုဒီ letter law ဖြစ်နေတဲ့အချိန်မှာအခုလိုဒီမြေပြူဟာအစ်စ်တွေနဲ့ပေါ့နော်ချက်ချင်းထောက်တာအများကြီးကိုစရအောင်လှုပ်လာနေတာကနောက်ဒီတိုင်းပြည်တစ်ခုလုံးမှာလည်းချက်ချင်းပြည်ညံကိုခံစားနေရတာဆိုတော့ဒီတစ်ခေါက်အတွက်တော့အလားလာကောင်းပါအဲ့ဒီတော့မြန်မာနိုင်ငံတဲကနေကူညီပေးနေသူတွေကိုအတိတ်ကဘာပြောချင်လဲရှင်နေကြီးခင်ဗျာ
First I wish to thank all of those who reached out to us and say how muchWe respect the
တော်တော်လုံးနေကျွန်တော်တို့စီကိုပူပီးလာတဲ့သူအားလုံးကိုကျေးဇူးတင်စကားပြောပြချင်ပါတယ်။မိတ်ဆွေတို့အားလုံးတတိရှိရှိနဲ့ခုလိုလှုပ်ဆောင်ပေးတာကိုအများကြီးကြီးစားမိပါတယ်။ဆက်တွေ့လာသူအားလုံးနေထူးထရီထားပြီးတော့ကို့လုံခြုံရေးကိုပထမဦးစားပေးစေချင်ပါတယ်။ဆက်တွေ့လမ်းကြောင်းလုံခြုံဆုံးဖြစ်ဖို့ကျွန်တော်တို့ဘက်ကလည်းအဆောင်ကိုကြိုးစားမှာပါ။ဒါကြောင့်မလို့ signal ဖုန်းနံပါတ်နဲ့ proton မီးကနေဆက်တွေ့ပို့ပေးဖို့လုပ်ပေးထားတာပါ။ဒါတွေကမူရင်းပို့တာကိုကို့အသွင်ပြောင်းပြီးပို့ပေးတာမလို့လုံခြုံပါတယ
်။ဟုတ်ကဲ့ဒီ signal လို့ခေါ်တဲ့ဒီ phone message ပို့နိုင်တဲ့ application ကို download လုပ်ပြီးတော့ဗောနော် phone number ဒီ Switzerland နိုင်ငံ number နိုင်ငံ code က48 now phone number 06-691-1238 အင်္ဂလိပ်လို့ဆိုရင်တော့ +41766911208ကိုပို့ပေးဖို့ဒါမှမဟုတ်ခုနကပြောတဲ့ဒီ proton email လိပ်စာဗောနော် mountain741@protonmail.com mountain741@protonmail.com ကို email ပို့ပေးပြီးဆက်သွယ်နိုင်တာကို dwiwm အဖွဲ့ website မှာတွေ့ပါတယ်ဒီ iimm.un.org website မှာပေါ့နော်အဲ့ဒီတော့အခုလိုဒီပို့လို့ရတဲ့နေရာမှာဘလို့အထောက်အထားမျိုးဆိုရင်ဒီပြင်းထန်တဲ့လူခွင့်ချုပ်ဖောက်မှုတွေအတွက်ပေါ့နော်အခုကလူမမဲ့ကလေးငယ်တွေကိုပါပြက်ခန့်ထိသေဆုံးနေရတာတွေတွေ့နေရတော့ဒီအတွက်တာဝန်ရှိသူတွေကိုတာဝန်ယူတာဝန်ခံလာနိုင်ရေးတရားမျှတမှုလုပ်ငန်းစဉ်မှာတကယ်တမ်းအထောက်အကူပြုလာနိုင်မလဲဘလို့အချက်အလက်မျိုးတွေပါနိုင်ရင်ပိုကောင်းနိုင်တယ်ဆိုတာကိုနည်းနည်းအသေးစိတ်လေးရှင်းအောင်ပြောပြပေးပါလား
Yes well many different types of evidence can be useful including evidence of testimonies of people who have witnessed crimes
တောက်ကူပြနိုင်မဲ့အထောက်အထားပုံစံမျိုးစုံရှိပါတယ်ဒီထဲမှာအခုဒီရာဇဝတ်မှုကိုကိုယ်တိုင်ကျူးလွန်ခံခဲ့ရတာဒါမှမဟုတ်ကိုယ်တိုင်တက်တည်ဖြစ်နေကြုံခဲ့ရတာတွေကိုဖတ်ဆိုထားတာတွေလိုမျိုးခိုင်လုံတာမျိုးတွေပါပါလေဓာတ်ပုံဗီဒီယိုစတဲ့ထင်သာမြင်သာရှိတာတွေနဲ့ တရားစွဲမှုတွေကိုခန္ဓာကဒဏ်ရာတွေကိုမှတ်တမ်းတင်ထားတာမျိုးတွေပါဒါပေမဲ့ဒီပုံစံမျိုးစုံထဲမှာတမိုးရှိဆုံးထောက်ထားမျိုးကတော့ဒီရားစွဲမှုတွေဘလို့ပြင်ဆင်ခဲ့တာတွေပါပါလာတာမျိုးပါရားစွဲမှုမြောက်စီတဲ့လက်တွေ့ကျူးလွန်စီတဲ့အမိတ်မျိုးဒါမှမဟုတ်ထောက်ထားတွေကိုဖျက်ဆီးပစ်ဖို့အမိတ်မျိုးတွေပါကျွန်တော်အခုအထူးစိုးရိမ်နေတာကလူသေးအလောင်းတွေကိုဖျောက်ဖျက်ဖို့မကြခင်ကကြိုးစားခဲ့တာမျိုးတွေပါမိသားစုတွေအနေနဲ့စစ်စစ်ခွင့်လည်းမရတကယ်တရားတွေကိုမှတ်တမ်းတင်ခွင့်မရစေအောင်လို့မိသားစုလိုက်တာတွေကြားခဲ့ရပါတယ်အခုလိုဖျောက်ဖျက်ပြစ်ဖို့အမိန့်ပေးနေသူတွေကိုသတိပေးချင်ပါတယ်အခုလိုလုပ်တာတက်တက်ကူကအပြစ်ရှိရဆိုတဲ့စိတ်တက်တည်ဖြစ်ပြီးတော့တာဝန်ရှိကြောင်းတက်တည်ဖြစ်နေတုံးနိုင်ပါတယ
်ဟုတ်ကဲ့အခုဒီလက်ရှိလူခွင့်ချုပ်ပတ်မှုတွေဖြစ်နေတဲ့ချိန်ထဲမှာပဲပေါ့နော်ဒီအထောက်အထားချက်လက်တွေကို WIWM ဘက်ကလည်းအများကြီးကောက်ယူထားပြီးဆိုတော့ကနဦးတွေ့ရှိသုံးသက်ချက်တွေအရာရောအရေးပါတာဘာတွေတွေ့ထားပြီးလဲမစ္စတာကွန်မရှင်ခင်ဗျာ
Well we're certainly at a very early stage of our investigation because people have to understand these international crimes especially
ကျွန်တော်တို့ရဲ့စုံစမ်းစစ်ဆေးမှုကအစပိုင်းအစ်စ်မှာပဲရှိပါသေးတယ်ပြည်သူတွေကိုနားလည်စေချင်ပါတယ်အခုလိုထောင်တောင်းချီတဲ့ဖြစ်ပျက်တွေအားလုံးကိုပေါင်းပြီးတော့နိုင်ငံတကာရာဇဝတ်မှုအတွက်စစ်ဆေးသုံးသက်ရတာကတကယ့်ကိုလက်ဝင်ပြီးတော့အချိန်အကြာကြီးယူရလေရှိပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့အခုတွေ့ထားရတာတွေအရာတော့အထူးစိုးရိမ်စရာတွေရှိနေပါတယ်လူထောင်ကနန်းတွေနဲ့ချီပြီးတော့မတရားဖမ်းဆီးနေတဲ့သဘောပါလူမျိုးတက်ဖွဲ့တွေကဒီလူတွေကိုလာခေါ်ပြီးလို့ရှိရင်သူတို့မိသားစုတွေရင်းနှီးသူတွေအနေနဲ့သတင်းချက်လက်မရကြတော့ပါဘူးဒါကလူမသိသူမသိပျောက်ဆုံးမှုဆိုင်ရာနိုင်ငံတကာယာဆွေးမှုကြီးပါနောက်ပြီးအကြောင်းပြချက်မပေးဘဲဖမ်းသွားတာလဲပါတော့လူသားမျိုးနွယ်ပေါ်မှာကြီးမားတဲ့ယာဆွေးမှု crime against humanity မြောက်ပါတယ်နောက်မိမိအသက်အန္တရာယ်မရှိဘဲနဲ့တပ်ဖြတ်မှုတွေကလည်းအလားတူယာဆွေးမှုမျိုးပါဒါပြင်ဖမ်းဆီးထိန်းသိမ်းထားစဉ်ညှဉ်းပန်းနှိပ်စက်မှုတွေကလည်းနိုင်ငံတကာယာဆွေးမှုပါပဲ
ဟုတ်ကဲ့အခုလိုဒီအချိန်ယူပြီးတော့နိုင်ငံတကာဥပဒေအကြောင်းအရာပေါ့နော်အဖေးစိတ်ရောဒီကြဲကြဲပြန့်ပြန့်ပါအားလုံးကိုခြုံငုံမိအောင်ဒီစစ်စစ်သုံးသက်တာတွေလှောက်ဆောင်နေတာကတစ်ချိန်ဖြစ်လာနိုင်တဲ့ခုံရုံးတွေမှာအသင့်သုံးနိုင်မှုရည်ရထားတာဆိုတော့ဘလူခုံရုံးလုပ်ငန်းစဉ်မျိုးတွေအဓိကဖြစ်လာဖို့မှန်းဆထားပါတယ
် Well it is not within our mandate to decide on the judicial process there are various proposals have been
ခုံရုံးလုပ်ငန်းစတင်မှုကကျွန်တော်တို့လုပ်ပိုင်ခွင့်နဲ့မှာမရှိပါဘူးတခြားသူတွေအဆိုပြုထားကြတာတွေတော့ရှိပါတယ်ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမြန်မာကိုယ်စားလှယ်ကအဆိုပြုထားတဲ့ခုလိုမျိုးရာဇဝတ်မှုမျိုးကိုကန့်တွယ်နိုင်မဲ့ဖြစ်နိုင်ခြေလည်းရှိတဲ့တရားစီရင်ရေးယနေ့အမျိုးပါဒီထက်မှာ ICC နိုင်ငံတကာရာဇဝတ်ခုံရုံးကနေအခြားခုံရုံးတွေအများကြီးထိပါပါတယ်ဒီနေရာမှာကျွန်တော်ယင်ပြောခဲ့သလိုအခြေအနေတွေကပြောင်းလဲလာနေတာကိုပြန်ပြီးထောက်ပြချင်ပါတယ်ကျွန်တော်ကိုယ်တိုင်မြန်မာနိုင်ငံကိစ္စမကိုင်တွင်ငယ်နှုန်းကကမ္ဘောဒီးယားကခမာနီခုံရုံးတွေမှာတာဝန်ယူခဲ့မှုပါတယ်2019ခုနှစ်ကမှအဲ့ဒီအလုပ်ကိုနားခဲ့တာပါအဲ့ဒီမှာကဟိုးဒီ1980ခုနှစ်တွေတုန်းကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုပြန်ကန်ရတာပါအဲ့ဒီတော့ဒီနိုင်ငံတကာရာဇဝတ်မှုကျူးလွန်အောင်အမိန့်ပေးထားသူဘယ်သူမှမဆိုတော့မှကောင်းကောင်းအိတ်နိုင်မှာမဟုတ်ပါဘူးဘာလို့လဲဆိုတော့ဒီတရားမျှတမှုရရှိရေးကနောက်ဆုံးတစ်ချိန်ချိန်မှာကိုယ့်ရဲ့အိမ်တကာအရောက်ကိုလာခေါက်မှာမို့လို့ပါတရားမျှတမှုရရေးဆိုတာကအကြာကြီးကိုဆက်ရှင်းတိုင်နိုင်တာမျိုးပါ
ဟုတ်ကဲ့ဒီလူခွင့်ရင်ချုပ်ဖောက်ခံရမှုတရားတစ်ချက်တွေကပြင်းထန်လေးလေးမေ့ပြတ်ဖို့ခက်လေးလေးဖြစ်တဲ့သဘောရှိတော့အခုဒီပြင်းပြင်းထန်ထန်ဖြစ်နေတာတွေအတွက်တရားမျှတမှုပြန်ခန်းစားရနိုင်ဖို့ဆန္ဒတွေကလည်းအလားတူပြင်းထန်ပြီးဘရော့မအိတ်ဆက်အနားယူသွားမှာမဟုတ်ဘူးပေါ့နော်ဘရော့မမမေ့ဘူးဆိုတဲ့သဘောဖြစ်နေတော့ဒီနေရာမှာအဓိကတာဝန်ရှိတဲ့လုံခြုံရေးတပ်ဖွဲ့တွေကိုရောအရေးတကြီးအဓိကပါမှာခြင်းတွေလည်းရှင်းနေကြီးခုံချံခင်ဗျာ
I would just advise them or remind them of a basic principle of international law and that is it is not an excuse
လုံခြုံရေးဖွဲ့တွေကိုကျွန်တော်အကြံပေးချင်တာပြန်ပြီးတော့သတိပြုစေချင်တာကတော့နိုင်ငံတကာဥပဒေအခြေခံအချက်တွေပါအထက်ကအမိန့်ကြောင့်ဒီနိုင်ငံတကာဥပဒေကိုကျူးလွန်ခဲ့ရတာပါဆိုပြီးတော့စင်ကြီးပြီးလို့မရပါဘူးတကယ်ကိုတာဝန်ရှိခဲ့တာကဒီနိုင်ငံတကာရာဇဝတ်မှုမြောက်တဲ့အမိန့်ကိုလိုက်နာဖို့အတွက်ငင်းဆန်ခဲ့ရမှာပါနောက်ပြီးတော့အမိန့်ပေးနေသူတွေကိုလည်းပြောချင်ပါတယ်နိုင်ငံတကာဥပဒေတွေအောက်မှာသူတို့တကယ်တာဝန်ရှိတာကဒီရာဇဝတ်မှုတွေမဖြစ်အောင်နဲ့အခုလိုရာဇဝတ်မှုမှာတာဝန်ရှိသူတာဝန်ရှိလာသူတွေကိုအပြစ်ပေးနေအောင်လိုအပ်တာတွေတင့်တော်တာတွေအားလုံးလုပ်ပေးဖို့ပါလုံပေးဖို့ပြက်ကွက်ခဲ့ရင်တော့နိုင်ငံတကာဥပဒေအောက်မှာတာဝန်ယူတာဝန်ခံရပါလိမ့်မယ်။အရင်ပြောခဲ့သလိုပါပဲနိုင်ငံတကာတရားမျှတမှုရှာဖွေရေးဆိုတာတက်တန်းရှိကြတတ်ပါလေ
။ဟုတ်ကဲ့ဒါကမြန်မာနိုင်ငံထဲမှာရောကမ္ဘာစာမျက်နှာမှာပါနေမဝင်နိုင်မဲ့ဒီဖြောက်ဖြက်မရမဲ့တရားရေးမှတ်တမ်းတွေဖြစ်သမိုင်းဝင်အဆင့်အထိကိုတောင်ကမ္ဘာတည်တည်အမှတ်ရနိုင်နိုင်တဲ့အနေအထားမျိုးပေါ့နော်။အဲ့ဒီတော့နောက်ဆုံးရောအားလုံးကိုဒီကပါမှာခြင်းသေးလေနိုင်ငံတကာရှင်းနေကြီးခုံကြံခင်ဗျာ
။Sincerely hope that through our efforts to preserve evidence that could show the liability of individuals
ကျွန်တော်ရဲ့ဒီအထောက်အထားစုဆောင်တင်ဆက်မှုလုပ်ငန်းစဉ်ကနေပြီးတော့ယူသားပြောလဲမိတာရှိပါတယ်ဒီလုပ်ငန်းစဉ်ကနေပြီးတော့လူတူးချင်းစီရဲ့တာဝန်ယူတာဝန်ခံမှုရှိနေတာကိုဖော်ထုတ်တာမို့လို့ဒီအချက်တက်တက်ကြောင့်ကိုပဲအနာဂတ်မှာရာဇဝတ်မှုတွေဆက်မဖြစ်အောင်တားဆီးပေးနိုင်မလားလို့ပြောလဲမိတာမျိုးပါအခုလိုရာဇဝတ်မှုမြောက်တဲ့အမိတ်ပေးခံရသူတွေဒါမှမဟုတ်ဒီအမိတ်မျိုးတွေပေးနေသူတွေအနေနဲ့မလုတ်ခင်မှာတစ်ချက်လေးတော့ပြန်စဉ်းစားဖို့ရှိပါတယ်သူတို့ဒီနဲ့ဒီလိုလိုက်နာမှုမျိုးအမိတ်ပေးမှုမျိုးလုပ်လိုက်ပြီလို့ရှိရင်နိုင်ငံတကာရာဇဝတ်မှုနဲ့အရေးယူခံရနိုင်တဲ့အနေအထားမျိုးမရောက်နိုင်မနိုင်တစ်ချက်လေးပြန်ချင့်ချိန်လာတာမျိုးပါအဲ့လိုမျိုးပြန်ချင့်ချိန်လိုက်ပြီလို့ရှိရင်သူတို့ဒါမျိုးမလုပ်မိဘူးတစ်ချက်လေးတွန့်သွားတာခုလိုနောက်တွန့်သွားတာကနေပြီးတော့တားဆီးလိုက်နိုင်တာမျိုးအထိဖြစ်သွားရင်တော့ဒီရာဇဝတ်မှုကြီးတွေဘယ်တော့မှပေါ်လာနိုင်မှာမဟုတ်ပါဘူးဗျာ
ဟုတ်ကဲ့ရှင်းနေကြည့်ရဒီမျှော်လင့်ချက်တွေအမြန်ဆုံးပြည်လာနိုင်ပါစေလို့ဆုတောင်းပေးလိုက်ပါတယ်အခုလိုတခုတကအချိန်ပေးပြီးအသေးစိတ်ရှင်းအောင်အားလုံးတည်းရှင်းပြခဲ့လို့လေကျေးဇူးအများကြီးတင်ပါတယ်ရှင်နေကြီးခမချုံခင်ဗျာကျွန်တော်ဝင်းမမ
မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဘန်ဝင်နှန်းတွေရဲ့အာနာရှင်အန်တုမှုထိရောက်မှလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်ဒီမနက်ကမှာ2022ခုနှစ် February 1ရက်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ဦးဆောင်ရွက်ဆရာနာသိမ်းပွဲဖြစ်ပွားပြီးနောက်ပြည်သူလူထုရဲ့ပြင်းထန်တဲ့ဆန့်ကျင်ဆန္ဒပြပွဲကြီးတွေပေါ်ပေါက်လာသလိုဝန်ထမ်းတွေရဲ့အစိုးရရန်တရားမလဲပတ်နိုင်အောင်ဟန့်တားတဲ့စီဒီအန်လှုပ်ရှားမှုကြီးလည်းတပြိုင်နက်တည်းပေါ်ပေါက်လာပါတယ်ထူးခြားတာတစ်ခုကတော့အစိုးရဌာနဆိုင်ရာမဟုတ်ပါဘဲနဲ့ပုဂ္ဂလိကဘန်ဝန်ထမ်းတွေရဲ့စီဒီအန်လှုပ်ရှားမှုပါအဲ့လိုပုဂ္ဂလိကဘန်ဝန်ထမ်းတွေရဲ့စီဒီအန်လုံးမှုကြောင့်စစ်ကောင်စီအာဏာရယူပြီးနှစ်လကျော်ကြာလာသည့်အထိပုဂ္ဂလိကဘန်တွေမဖွင့်လှစ်နိုင်မြန်မာနိုင်ငံစီးပွားရေးလုပ်ငန်းတွေရဲ့ငွေရေးကြေးအခန့်ကဏ္ဍလည်းရပ်ဆိုင်သလိုဖြစ်နေခဲ့ပါတယ်စစ်ကောင်စီအစည်းအဝေးတစ်ချိန်ကျင်းပတိုင်းကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမေအောင်လှိုင်ကပုဂ္ဂလိကဘန်တွေပြန်ဖွင့်နိုင်ရေးညွှန်ကြားခဲ့ပြီးညွှန်ကြားသလိုအကောင့်ထဲမပေါ်နိုင်ခဲ့ရင်ဘန်တာဝန်ရှိသူတွေကိုရောဘန်ကိုပါအရေးယူဖို့ချင်းချောက်ခဲ့တာလဲတစ်ချိန်တစ်ချိန်မကတော့ပါဘူးမြန်မာစီးပွားရေးလုပ်ငန်းတွေပုံမှန်ပြန်လည်ပတ်နိုင်ရေးမှာပုဂ္ဂလိကဘန်တွေပုံမှန်ပြန်ဖွင့်လှစ်နိုင်ရေးအများကြီးအရေးပါပါတယ်အခုလိုစစ်ကောင်စီရဲ့ဘက်ပေါင်းစုံကနေဖိအားပေးအကြက်ကန်ချင်းချောက်မှုတွေကြောင့်ပုဂ္ဂလိကဘန်တွေတိတ်မကြခင်ပုံမှန်ပြန်ဖွင့်လာနိုင်မလားဒါမှမဟုတ်စစ်ကောင်စီကနေဘန်တွေအပေါ်ကြီးမားတဲ့အရေးယူမှုတွေလုပ်လာလေမလားဆိုပြီးစိုးရိမ်မှုတွေလည်းထွက်ပေါ်လာနေပါတယ်
အာဏာရှင်ကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေမှာပုဂ္ဂလိကဘန်ဝင်နှန်းတွေရဲ့ပါဝင်မှုဟာအများကြီးအရေးပါပါတယ်။ပြည်သူလူထုကလည်းအဲ့လိုအရေးပါတယ်ဆိုတာကိုသိတဲ့အတွက်ပုဂ္ဂလိကဘန်ပိုင်ရှင်တွေအနေနဲ့ဝန်ထမ်းတွေရဲ့ CDM လှုပ်ရှားမှုကိုဆန့်ကျင်ပြီးဘန်တွေကိုအတင်းကျပ်ပြန်ဖွင့်ဖို့စ조사မယ်ဆိုရင်ဝိုင်းပြီးအရေးယူဒဏ်ခတ်ကြမယ်လို့ကြွေးကြော်ခဲ့ကြပါတယ်။ပြည်သူတွေကဝိုင်းပြီးဒဏ်ခတ်မယ်ဆိုတဲ့ကိစ္စကရိုးရိုးရှင်းရှင်းလေးပါ။အဲ့ဒီလို CDM ကိုဆန့်ကျင်ပြီးပြန်ဖွင့်တဲ့ဘန်မှာငွေအပ်ထားသူတွေအလုံးစုပြုံသွားရောက်ကြပြီးကိုအပ်ထားတဲ့ငွေတွေကိုကိုပြန်ထုတ်ယူမယ်ဆိုတဲ့သဘောပါ။ဘန်တွေဆိုတာကအခြေခံအားဖြင့်ငွေစုကျင်သူတွေရဲ့ငွေတွေကိုအတိုးပေးပြီးလက်ခံရလာတဲ့ငွေတွေကိုလိုအပ်တဲ့လုပ်ငန်းရှင်တွေကိုအတိုးယူပြီးပြန်ချေးပေး။ဘန်ကကြားကန်အနေနဲ့ဝန်ဆောင်မှုပေးပြီးအကျိုးမြတ်ရအောင်လုပ်ငန်းလက်ပတ်ကြရတာမို့ချင်းငွေတွေပြန်ဆက်တာမရှိဘဲအငွေတွေအလုံးရင်းနဲ့ပြန်လာထုတ်ရင်တော့ဘယ်ဘန်းမှာခံနိုင်မှာမဟုတ်လို့ပါစစ်ကောင်စီဘက်ကတော့အာဏာသိမ်းပြီးတိတ်မကြခင်ဗဟိုဘန်ကနေတဆင့်ဘန်တွေအလုံး February 10ရက်နေ့မှာပြန်ဖွင့်လိုအပ်ရင်စစ်တပ်ကနေလုံခြုံရေးယူပေးမယ်ဆိုပြီးညွှန်ကြားခဲ့ပါတယ်အဲ့ဒီလိုညွှန်ကြားခဲ့တဲ့အချိန်ပုဂ္ဂလိကဘန်တွေဖွင့်လစ်တာမရှိလေတော့စစ်တပ်ပိုင်းမြဝတီဘန်တွေဖွင့်ဖို့ညွှန်ကြားခဲ့ပြန်ပါတယ်တကယ်တကယ်မြဝတီဘန်တွေဖွင့်လစ်တဲ့အခါအံ့ွေပြန်လာထုတ်သူပြည်သူတွေများလွန်းလို့အံ့ွေတွေကိုပြန်ထုတ်မပေးနိုင်ဖြစ်ရပြီးဘန်တွေပြန်ပိတ်တာဘန်ဖွင့်ချိန်ရှော့ချတာမျိုးလုပ်ခဲ့ရပါတယ
်အဲ့ဒီလိုမြဝတီဘန်ကြုံရတဲ့အခက်အခဲတွေကြောင့်ဗဟိုဘန်ဟာဘန်အားလုံးအတွက်စည်းကမ်းချက်အစ်စ်တွေကိုမလာတည့်နေ့မှာချမှတ်ခဲ့ပြန်ပါတယ်ငွေ ADS စက်တွေမှာကတ်တစ်ခုတနေ့ကြံ့ွေ၁၀သိန်းထုတ်ယူခွင့်ပေးထားရကနေတနေ့ကြံ့ွေ၅သိန်းပဲထုတ်ခွင့်ပေးတော့တာဘန်ဖွင့်လို့ဘန်မှာငွေသွားထုတ်ရင်လဲတပတ်စာအတွက်အများဆုံးကြက်သိန်း၂၀ပဲထုတ်ခွင့်ပေးတာဘန်အကောင့်ပိတ်သိမ်းခွင့်မပေးတာစီးပွားရေးလုပ်ငန်းတဲ့ကုမ္ပဏီတွေအတွက်တပတ်ကြက်သိန်း၂၀၀အထိပဲထုတ်ခွင့်ပြုတာစသဖြင့်စီကံမျိုးစုံတင်းကျပ်ခဲ့ပါတယ်အဓိပ္ပာယ်ကတော့ပြန်ဖွင့်တဲ့ဘန်တွေရှိခဲ့ရင် ပြည်သူတွေအကြမကိုက်နိုင်အောင်ရည်ရွယ်တဲ့သဘောဖြစ်ပါတယ်။အဲ့ဒီနောက်ပိုင်းမှာလဲပုဂ္ဂလိကဘဏ်အများစုဖွင့်လှစ်နိုင်ခြင်းမရှိသေးပါဘူး။ပုဂ္ဂလိကဘဏ်တွေဘက်ကဝန်ထမ်းတွေရုံးမတက်လို့ဝန်ထမ်းအင်အားမလုံလောက်လို့ဘဏ်တွေဖွင့်လှစ်လို့မရတာဆိုပြီးဘိုးဘဏ်ကိုအကြောင်းပြကြပါတယ်။ဒီအခါဘိုးဘဏ်ဘဏ်လုံးကကြီးကြပ်စစ်ဆေးရေးဌာနကနေမတ်လ24ရက်နေ့မှာနောက်ထပ်ညွှန်ကြားချက်ထုတ်ပြန်ပါတယ်။အဲ့ဒါကတော့ရုံးမတက်တဲ့ဝန်ထမ်းတွေကိုအရေးယူပေးဖို့ပါ။
ဒါပေမဲ့ပုဂ္ဂလိကဘဏ်တွေဘက်ကတော့မြန်မာနိုင်ငံမှာတည်ဆဲဖြစ်တဲ့အလုပ်ရှင်အလုပ်သမားဥပဒေတွေအတိုင်းဝန်ထမ်းတွေကိုကင်တွယ်ပြတာမျိုးလုပ်ပါတယ်။အဲ့ဒါကတော့ဗဟိုဘဏ်ကညွှန်ကြားတဲ့ရက်မှာရုံးတက်နိုင်မတက်နိုင်ဘဏ်ကိုအသိပေးကြဖို့တကယ်လို့ရုံးမတက်ဘူးဆိုရင်မက်ရှလာအတွက်လစာကို85ရာခိုင်နှုန်းပဲခန်းစားခွင့်ပေးမှဖြစ်တဲ့အကြောင်းနောက်ထပ်ပြက်ကွက်ရင်တော့ဧပြီလကုန်အထိလစာမဲ့ခွင့်အဖြစ်သတ်မှတ်ပေးထားမှဖြစ်ကြောင်းကြေညာကြပါတယ်။တကယ်တော့ပုဂ္ဂလိကဘဏ်တွေဟာဝန်ထမ်းတွေ CDM စလုပ်တဲ့ February လအတွက်လစာအပြည့်ပေးခဲ့ကြပါတယ်။ March လအတွက်ကြမှ85ရာခိုင်နှုန်းပေးပြီး April လကုန်တဲ့အထိလဲခွင့်ပေးထားအောင်မယ်ဆိုတဲ့သဘောပါ။အထိပယ်ကတော့ဝန်ထမ်းတွေပြက်ကွက်လို့လာမယ့် April လကုန်အထိလဲဘဏ်တွေပြန်ဖွင့်နိုင်အောင်မှာမဟုတ်သေးဘူးဆိုတဲ့သဘောပါပဲ။လက်ရှိစစ်ကောင်စီဟာဥပဒေစည်းမျဉ်းနဲ့အညီမဟုတ်ဘဲအစိုးရဌာနဆိုင်ရာဝန်ထမ်းတွေကို CDM လုံးလို့ဆိုပြီးဖမ်းဆီးတဲ့သူတွေကိုဖမ်းဆီးထောင်ချသူတွေကိုထောင်ချထားတဲ့အပြင်ဝန်ထမ်းအမြောက်အများကိုလည်းတာဝန်ကနေယာယီထုတ်ပယ်မှုလုပ်ထားပြပါပြီ။ဒါပေမဲ့ပုဂ္ဂလိကဘဏ်တွေဘက်ကတော့အဲ့ဒါဟာတည်ဆဲအလုပ်သမားဥပဒေတွေနဲ့ကိုက်ညီမှုမရှိတာကြောင့်ဝန်ထမ်းတယောက်ကိုခိုင်လုံတဲ့အကြောင်းပြချက်မရှိဘဲလွယ်လွယ်အလုပ်ကထုတ်တာမျိုးမလုပ်ဘဲဧပြီလကုန်အထိခွင့်သက်မှတ်ပေးလိုက်တာဖြစ်ပါတယ်။ဒီလိုနည်းနဲ့စစ်ကောင်စီကခဏခဏဖိအားပေးနေတဲ့ကြားကပုဂ္ဂလိကဘဏ်တွေပြန်ဖွင့်ရေးအကောင့်ထဲပေါ်မလာတာပါအခုနောက်ဆုံးမတ်လ10ရက်နေ့18ရက်နေ့မှာစစ်ကောင်စီနဲ့ဗဟိုဘဏ်ကလှုပ်လာတာကပုဂ္ဂလိကဘဏ်တွေအနေနဲ့ဘဏ်ခွဲတွေအားလုံးပြန်မဖွင့်နိုင်ရင်ဘဏ်ခွဲအရေးအတွက်ပိုင်ဆိုင်မှုအလိုက်ဖွင့်လှစ်နိုင်ခြင်းမရှိတဲ့ဘဏ်ခွဲအရေးအတွက်ရာခိုင်နှုန်းအလိုက်အပတ်စဉ်ဒဏ်ကြေးပေးဆောင်ရမယ်ဆိုပြီးဖိအားပေးတာမျိုးဖြစ်ပါတယ်အဲ့ဒီအတွက်ပုဂ္ဂလိကဘဏ်တွေဟာဘဏ်အကြီးအသေးအလိုက်ဖွင့်လှစ်နိုင်ခြင်းမရှိတဲ့ဘဏ်ခွဲအရေးအတွက်ရာခိုင်နှုန်းအလိုက်တပတ်ဒဏ်ငွေအနည်းဆုံးကျပ်သိန်း20ကနေအများဆုံးကျပ်သိန်း300အထိဒဏ်ဆောင်ရမှာဖြစ်ပြီးဗဟိုဘဏ်ဟာပုဂ္ဂလိကဘဏ်တွေကနေသူစီအပ်ထားတဲ့ငွေစင်းကနေညှိစားပြုလုပ်ခုနိုင်မယ်လို့ဆိုပြီးလက်ရှိဒဏ်ကြေးစယူနေပါပြီ
ဘယ်လိုပဲဖြစ်ဖြစ်အာဏာရှင်ကိုဆန့်ကျင်တဲ့ပြည်သူတွေရဲ့အကြမ်းမဖက်လှုပ်ရှားမှုမှာအစိုးရဝန်ထမ်းတွေရဲ့စီဒီအေလှုပ်ရှားမှုကထိရောက်နေတော့ပဲရှိပြီးစစ်ကောင်စီရဲ့အစိုးရရန်တရားပုံမှန်လည်ပတ်ရေးကြိုးပမ်းမှုအောင်မြင်မှုမရဖြစ်နေပါသေးတယ်။အလားတူစီးပွားရေးလုပ်ငန်းတွေပုံမှန်ပြန်ဖြစ်နေတယ်ဆိုတာကိုပြဖို့ပုဂ္ဂလိကဘဏ်တွေပုံမှန်လည်ပတ်ရေးကိစ္စမှာလည်းပုဂ္ဂလိကဘဏ်ဝန်ထမ်းတွေရဲ့စီဒီအေလှုပ်မှုပြည်သူတွေရဲ့ညှဉ်းပန်းမှုကြောင့်ခုချိန်ထိဘဏ်တွေအပြည့်အဝပြန်မဖွင့်နိုင်သေးပါဘူး။အခုလိုပုဂ္ဂလိကဘဏ်ဝန်ထမ်းတွေရဲ့စီဒီအေလှုပ်ရှားမှုဟာလက်ရှိကိစ္စတွေအားလုံးကိုပြောင်းလဲမသွားနိုင်ဘူးဆိုပေမဲ့ပြည်သူလူထုတရက်လုံးဆင်နွှဲနေတဲ့အာဏာရှင်ဆန့်ကျင်ရေးအရေးတော်ပုံကြီးအတွက်တော့အဒတ်တအားဖြစ်နေစေပ
ါဘေးအနေနဲ့ခင်ဝေးရနေဖြစ်ပါစေတော်ရရှင်များရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေပေးစာတွေအီးမေးလ်တွေဗီဒီယို Facebook စာမျက်နှာမှာလာပြီးရေးကြတဲ့တော်ရရှင်တွေမှတ်ချက်တင်နေ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါမယ်ရှင်နောက်ပိုင်းမှာတော့ဗီဒီယိုတိတ်ချစ်တော်ရရှင်တွေကိုမြေတားတိလက်ဆောင်မြန်မာတချင်းလေးတစ်ပုတ်နေလဲဖျော်ပြပေးဦးမှာဖြစ်ပါတယ်နော်ပထမဦးဆုံးတော်ရရှင် NTD တရားနေ့တိုင်းထွက်ပြီးဆန္ဒပြနေတဲ့လူငယ်တွေအတွက်ဆူတောင်းပေးလာတာလေးပြောပြပေးချင်ပါတယ်။လေးစားချစ်ခင်ရတဲ့တသားမိမိတို့ဘေးအန္တရာယ်အပေါင်းကင်းဝေး၍အောင်မြင်သောပန်းနိုင်ကိုစုခုနိုင်ကြပါစေတဲ့။ Messenger မှာရေးပို့လာတာပါ။ရှမ်းပြည်နယ်ကျေးရွာတွေကဖြစ်ပါတယ်ဆိုတဲ့တော်ရရှင် Cherry ရဲ့စာကိုလည်းအခုဆက်ပြီးဖော်ပြပေးချင်ပါတယ်နော်။သူကတော့လောလောဆယ်ရွှေလီမှာအလုပ်လုပ်နေတာပါ။မြန်မာနိုင်ငံကအဖြစ်အပျက်တွေမြင်ရတာအထူးစိတ်မကောင်းပါဘူးဆိုပြီးတော့အခုလိုရေးလာပါတယ
်။မင်္ဂလာပါ VOE ကျမကရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့နယ်ကကျေးရွာတရားမှနေတဲ့ရှမ်းတိုင်းသူလေးတယောက်ပါ VOE ကိုအမြဲနားထောင်ပြစ်ပါတယ်အခုကျမကတရုတ်ပြည်ရွှေလီမြို့မှာအလုပ်လုပ်နေတာပါမြန်မာနိုင်ငံမှာအခုဖြစ်ပျက်နေတဲ့အရာတွေအတွက်တကယ်ပဲစိတ်မကောင်းဖြစ်မိပါတယ် တခြားနိုင်ငံတွေမှာရောက်နေကြတဲ့မြန်မာပြည်သူတွေလိုမျိုးကျမတို့ရောက်နေတဲ့နိုင်ငံကကျမတို့အတွက်ဘာအခွင့်အရေးမှမရှိပါဘူးမြန်မာပြည်သူတွေနဲ့တထက်တည်းရှိနေတယ်ဆိုတာကိုလည်းမပြသနိုင်ခဲ့ပါဘူးသူတို့အတွက်ဘာအကူအညီမှလည်းမပေးနိုင်ခဲ့ပါဘူးအဲ့ဒီအတွက်တကယ်စိတ်မကောင်းဖြစ်ရပါတယ်နှွေးဦးတော်လန်ရေးမှကြာဆုံးခဲ့ရတဲ့အာဇာနည်သူရဲကောင်းတွေအတွက်လည်းဂုဏ်ယူပါတယ်ပြီးတော့မိသားစုတွေနဲ့လည်းထပ်တူဝမ်းနည်းရပါတယ်အဲ့ဒါကြောင့် VOAC ရင်ဖွင့်စာရေးလိုက်ရတာပါ
VOA အစီအစဉ်ကိုအမြဲအားပေးနေပါတယ်ကျေးဇူးတင်ပါတယ်ဆိုတော့အခုလိုမျိုးပြပို့လာပါတယ်ဒီမှာမြန်မာနိုင်ငံကအဖြစ်အပျက်တွေဆိုလို့ဒီမြန်မာနိုင်ငံကဖြစ်နေတဲ့အခြေအနေတွေကိုကမ္ဘာမှာရောက်ရှိနေတဲ့မြန်မာနိုင်ငံသူနိုင်ငံသားတွေနောက်ပြီးတော့ဒီနိုင်ငံသားတွေအားလုံးကိုစိတ်ဝင်စားစောင့်ကြည့်အထူးသဖြင့်မြန်မာနိုင်ငံသားတွေစိတ်ထိခိုက်ခံစားနေရတယ်ဆိုတာစာရီကနေဖော်ပြနေပါတယ်ရှင်ဒီမှာသောရရှင်ခေတ္တဂျပန်ရောက်မြန်မာပြည်သားဆိုတဲ့သောရရှင်ရေးလာတာဝေမျှပေးကြပါတယ
်ရက်ဆက်လိုက်ကြတာဗျာလောရက်လိုက်ကြတာပြည်သူပြည်သားတွေအရန်ကိုတနာမကောင်းနေပါပြီခင်ဗျားတို့ကလူသားတွေမှာဟုတ်ရဲ့လားကိုကောင်းသားရဲ့အတွက်ပြည်သူပြည်သားတွေရဲ့ချွေးနဲ့သွေးတွေကိုချမနှင်းပါနဲ့လားခင်ဗျားတို့လုံရက်တာတွေကတိုင်းပြည်ကောင်းစားဖို့လုပ်နေတာမဟုတ်ဘူးဆိုတာလူတိုင်းသိနေတာပဲခင်ဗျားတို့မှာတိတ်ခါဆိုတာမရှိတော့ပါဘူးအတ္တဟိတဆိုတာရှိနေသေး၍တိုင်းပြည်ကိုအုပ်ချုပ်ဖို့ဆိုတာလုံးလုံးမှမဖြစ်နိုင်ပါဘူးအဲဒါကြောင့်မို့ပြည်သူတွေကိုအာဏာပြန်ပေးပါ
ဆောဆိုတဲ့တော်ရရှင်ကတော့မြန်မာနိုင်ငံမှာအင်တာနက်ဆိုရင် Wi-Fi မှာဖြတ်မယ်လို့ပြောပါတယ်။ဒါကြောင့်မလို့ဖြစ်နိုင်ရင် VOA နဲ့ပြည်ပသတင်းဌာနများအချိန်အရေအတွက်စိတ်ဆီလေးရေဒီယိုကနေသတင်းတွေလွှင့်ပေးနိုင်ရင်သိကောင်းပါပါတဲ့။အခုညတောင်းပါတယ်တဲ့။ဟုတ်ကဲ့ပါ။အချိန်အရေအတွက်စိတ်ဆီလေးထုတ်ပေးပါဆိုလို့ကျွန်တော်တို့အဲ့လိုမျိုးဟိုတန်းနိုင်သမျှသတင်းတွေကိုထုတ်လွှင့်ပေးဖို့အစီအစဉ်ထားပါတယ်နော်။ကျွန်တော်တို့အစီအစဉ်တွေကိုမနေ့ပိုင်းမှာဆိုရင်မနေ့6နိုင်ကနေ9နိုင်အထိမနေ့ခင်းရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်ပေးနေပါတယ်။ပြီးတော့အဲ့ဒီအစီအစဉ်ကိုနားမထောင်လိုက်ရဘူးဆိုရင်တော့ကျွန်တော်တို့အစီအစဉ်ကိုပြန်လွှင့်မနေ့9နိုင်ရ8နိုင်နောက်တစ်ခေါက်ဒုတိယအကြိမ်ပြန်လွှင့်ဖြစ်နေ8နိုင်ကနေ9နိုင်ဖန်ယူနားဆင်နိုင်ပါတယ်ရှင်။ LINE တို့ရေဒီယိုကနေနားဆင်ဖို့ဖြစ်ပါတယ်။အဲ့လိုမျိုးရေဒီယိုဖမ်းယူနာဆင်နိုင်တဲ့ kilohertz နဲ့ line တို့အသေးစိတ်ကိုလည်းကျမတို့ Facebook စာမျက်နှာနောက်ပြီးကျမတို့ရဲ့ internet စာမျက်နှာပြီးတော့ကျမတို့ရဲ့ email သတင်းလွှာတွေမှာထည့်ပြီးတော့ပို့ပေးနေပါတယ်နော်။ညဝိုင်းကျမတို့ရဲ့ထုတ်လွှင့်ချက်တွေဆိုရင်တော့ညဘက်မှာည9နာရီကနေ10နာရီထိရေဒီယိုအစီအစဉ်တိုက်ရိုက်ထုတ်လွှင့်မှုရှိပါတယ်ရှင်။ဒီစီစဉ်ကိုကျမတို့10နာရီကနေ17နာရီတခါပြန်လွှင့်ပါတယ်။နောက်တစ်ခါ17နာရီကနေ12နာရီနောက်တစ်ခါပြန်ပြီးတော့လွှင့်ပါတယ်ရှင်။ဒါပေမဲ့ကျမတို့စီမှာရုံမြင့်တန်ကြားကနေပြီးတော့ည9နာရီကနေ9နာရီခွဲနေ့စဉ်ထုတ်လွှင့်ပေးတဲ့အစီအစဉ်ရှိပါတယ်။အဲဒီရုံမြင့်တန်ကြားအစီအစဉ်ကိုတော့ရေဒီယိုမှာဖမ်းယူနာဆင်နိုင်နေဆိုရင်ည12နာရီကနေ12နာရီခွဲမှာအဲဒီရုံမြင့်တန်ကြားအစီအစဉ်ကိုအတန်ကြီးတက်တက်နဲ့ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်နော်။ VOA အစီအစဉ်တွေကိုအဆင်ပြေတဲ့အချိန်မှာအလုံးအဆင်ပြေပြေနဲ့ဖမ်းယူနာဆင်နိုင်ပါစေလို့ဆန္ဒပြုပါတယ်။နောက်ထပ်သောရရှင်တယောက်ကလည်းဒီရေဒီယိုဖမ်းယူမှုနဲ့ပတ်သက်ပြီးတော့ပဲမေးလာတာပါအခုတလောအင်တာနက်တွေကလည်းပြတ်တယ်ဆိုတော့သောရရှင်နေလေဒီ line to radio လေးတွေပဲကိုပြန်ပြီးတော့လှည့်ရတာပါနော်ဒီသောရရှင် radar to လေးဆိုတဲ့သောရရှင်က megahertz နဲ့ဆိုရင်ပဲ frequency meter line ကနေပြီးတော့နားထောင်လို့ရလဲမသိဘူးတဲ့ဟုတ်ကဲ့ကျမ messenger ကမေးလာတာမလို့အဲ့ဒီမှာလည်းပြန်ပြီးတော့ဖြေကြားပေးပါတယ်သူ့လိုမျိုးတခါတည်းသိကျင်တဲ့သူတွေကိုလည်းကျမဒီမှာဖြေကြားပေးကြပါတယ်ကျမတို့ကဒီ assistant meter line နဲ့ကြီးညာတဲ့နေရာမှာ line to meter နောက်တစ်ခုက kilohertz တိုင်းနဲ့ကြီးညာပေးပါတယ်နော်ဒါကြောင့်မလို့တချို့တွေကလည်း megahertz ကိုဘယ်လိုလုံးအောင်လဲမသိလို့လည်းမေးလာကြတာပါ megahertz နဲ့ kilohertz ရာ1000กว่าပါတယ်ဒါကြောင့်မလို့ kilohertz number စုစုပေါင်းကို1000နဲ့စားလိုက်ဥပမာအရှင်းဆုံးပြောရမယ်ဆိုရင်တော့ဒီကဏ္ဍ3လုံးအနောက်ဆုံးကရေလို့ကဏ္ဍ3လုံးရဲ့အရှိမဓာတ်သမခန့်ထည့်လိုက်ရင်အဲ့ဒါ megahertz ဖြစ်ပါတယ်ဥပမာကျမတို့ညပိုင်း9နာရီကနေ10နာရီလွှင့်နေ line to meter 19 kHz 15539ဆိုရင်ဒီနောက်3လုံးအရှိမဓာတ်သမထည့်လိုက်တဲ့အတွက်ကြောင့်မလို့ megahertz ဆိုရင်15ဓာတ်သမ539ဖြစ်သွားပါတယ်နောက်ထပ် kilohertz 11839ဆိုရင်တော့ megahertz နဲ့ဆိုရင်တော့ 11839 ဖြစ်သွားပါတယ်ရှင်။အခုလောက်ဆိုသဘောပေါက်လောက်ပြီထင်ပါတယ်နော်။သရရှင် Kenneth လှမြင့် VOA အစီအစဉ်တစ်ခုနဲ့ပတ်သက်ပြီးရေးလာတဲ့အစာကိုအခုဆက်ပြီးပြောပြပေးကြပါမယ်။သူက VOA မှာအပတ်စဉ်လိုလာနေတဲ့ဦးစီသူအောင်မြင့်ရဲ့သတင်းသုံးသပ်ချက်ကိုသိကြိုက်ပါတယ်တဲ့။ဖိုးချုပ်မူရင်မဲအောင်လိုက်မဲစင်အမားရွင်လို့ဆွဆွဲတဲ့ကိစ္စတစ်ချက်ချင်းပြင်ပြီးရှင်းပြတာကိုလည်းကြိုက်ပါလေ။နားမထောင်လိုက်ရတဲ့သူတွေပြန်နားထောင်နိုင်အောင်လို့ ထပ်ပြီးတော့လွှင့်ပေးနိုင်ရင်ပိုကောင်းပါမယ်တဲ့ဟုတ်ကဲ့ပါထပ်လွှင့်ပေးနိုင်ရင်ဆိုလို့ခုနကသွားရှင်တွေကိုပြောသွားသလိုကျမတို့အစီအစဉ်တွေကိုတနေ့တာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အဲ့ဒါအပြင်ဒီနှစ်၄နိုင်ကျော်သွားပြီးတော့ပြန်နားထောင်ခြင်းနဲ့ဆိုတော့ကျမတို့ရဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာပေါ်မှာအချိန်မျိုးပြန်ပြီးတော့နားထောင်လို့ရပါတယ်ကျမတို့ရဲ ကြီးပို့တာလက်ခံရရှိပါတယ်เนาะကျမတို့လည်းထုတ်လွှင့်ခြင်းအကန့်အသတ်နဲ့ဆိုတော့ကျမတို့ဒီမှာရှိပြီးသားဓာတ်ပုံ video file နဲ့ထုတ်လွှင့်ပြတာလည်းများပါတယ်ဒါပေမဲ့လိုအပ်တဲ့အခါမှာလည်းသရရှင်တွေအခုလိုပေးပို့လာတဲ့ video file တွေကိုလည်းအသုံးပြုပါတယ်အထူးလည်းကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ရှင်ကောင်းတဲ့ကြော်ဆိုတဲ့သောရရှင်ကအခုလိုမျိုးဒီတော်လန်ရေးကြီးကြာလာတဲ့အချိန်မှာသွေးခွဲမှုတွေဖြစ်လာတာဆိုလို့တတိပေးခြင်းပါတယ်ဆိုပြီးရေးလာတဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်ရှင
်တခုတောင်းဆိုခြင်းပါတယ်ခင်ဗျအခုသွေးခွဲမှုတွေဖြစ်လာမှာဆိုလို့ဘုံရန်သူကိုတိဖို့နဲ့ဘာလို့အခုလိုတွေဆက်လုပ်နေဖို့လိုသလဲတောက်ခံဖို့လိုသလဲရှင်းပြကြဖို့လိုပဲဗျအဲ့ဒါကြောင့်တပိတ်သွားတဲ့လူငယ်တွေကမိကွန်းပြောသလို speech လေးတွေနဲ့မြန်မာနိုင်ငံကြီးကမလုံခြုံပါကြောင်းတပိတ်ရှိလို့ရန်ခံရတာမဟုတ်ပဲအာနာလူယူမှုကြောင့်စော်ကားရန်ကားခံရတာဖြစ်ပါကြောင်းအခုအာခံမှုတွေလမ်းပိတ်မှုတွေမရှိရင် regime တစ်စိတ်တစ်ပိုင်းလဲပတ်လာနိုင်ကြောင်းရှင်းပြပြီးတော့ချော့ပေါင်းဖို့လိုမယ်ထင်တယ်ဗျတချို့လူကြီးတွေကချော့ဆွဲကြိုက်တယ်တချို့ကငကိုကလေးကစိတ်သက်ပြသားတယ်တချို့ကကြောက်တတ်တယ်စိတ်သက်ပြသားသူကအကြောင်းမဟုတ်ပေမဲ့အချော့ဆွဲကြိုက်သူနဲ့ကြောက်တတ်တဲ့သူတွေကိုချော့ပေါင်းဖို့နဲ့အောင်ပွဲမဝေးတော့ကြောင်းနောက်ဒီတပိတ်တွေကလုပ်ငန်းဆောင်တာလုပ်နေသူတွေကိုလုံခြုံမှုပေးကြောင်းကြာဆုံးရဲရင်ရဲဘော်တွေကိုမြင်ပေးဖို့နဲ့ဘုံရန်သူကိုအတူလက်တွဲပြီးတိုက်ခိုက်ဖို့အတွက် speech လေးတွေပြောပြဖို့လိုလာမယ်ဗျအဲ့ဒီအတွက်လုပ်ပေးကြပါကိုရက်ကွက်ကိုကိုတိုင်းဘာလို့လဲဆိုတော့တလန်းလို့ခေါ်တဲ့လက္ခဏာထောက်လိုက်ရင်းနဲ့ကြံ့ဖို့အကောင်တွေအတွက်လွယ်ကူလာစေတဲ့ဟန်ဆောင်မှုပြရုပ်တစ်ခုလိုဖြစ်နေလို့ဒါကိုအတူတကွရှင်းလင်းပေးကြပါ
ပုံရံသူဘာလုပ်လဲဆိုတာသိဖို့လိုပါတယ်။အခုချိန်မှာအချင်းချင်းမတိုက်ဖ ೇನೆ ပုံရံသူကိုအတူတကွလက်တွဲပြီးတော့တိုက်ခိုက်ဖို့လိုပါတယ်။ဆိုပြီးဒီသောရရှင်ကတတိပေးလာတာဖြစ်ပါတယ်။ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်တော်တော်ရရှင်နေကိုကျမမြတ်တာတေးလက်ဆောင်မြမတခြင်းလေးတပုံးနဲ့ဖြောပြပေးကြပါရရှင်လေးဗျူတီဆူထားတဲ့ယုံကြည်ရာဆိုတဲ့တခြင်းလေးဖြစ်ပါရင်ဒီတခြင်းလေးကိုကျမ YouTube မှာနားထောင်တော့ YouTube ကမှတ်ချက်တစ်ခုမှာတော့မြမနိုင်ငံသားတွေအားလုံးယုံကြည်ရာပန်းနိုင်အမြန်ဆုံးရောက်ရှိနိုင်ပါစေတဲ့ဆုတောင်းပေးထားတာပါ Guitar Guru မြန်မာဆိုတဲ့ဒီ YouTube အကောင့်မှာဆုတောင်းပေးထားတာဖြစ်ပါရင်အားလုံးဒီတခြင်းလေးကိုရင်းနဲ့ပြည့်နားဆင်ခံစားနိုင်ပါစေနော်
Show me what it means on a sending talk on me down my long pillow the diary means are gone in my pine Show me what it means on a sending talk on me down my long pillow.ဒါပေမဲ့ဒီစိတ်ကိုမလျှော့ပါနဲ့မင်းမျောလင်းချင်များတစ်ချိန်ပြေလာမှလူဆိုတာမ
စီစဉ်ထားတဲ့ယုံကြည်ရာဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါ။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုမြန်မာပိုင်းဒေါ်ရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္လာနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလိုကျမတို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာလည်းတွားပြီးတော့နားထောင်နိုင်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ကျမအေးသနာကြောပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ Yeah, Georgia to Kudre
တင်းငွေနေနေညအတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြလို့အဖေမှာတော့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါမယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအရသာအစိုးရကိုဖျောက်ချပြီးအာဏာသိမ်းလိုက်တာ56ရက်ရှိလာပြီးအကြမ်းဖက်ဖြိုခွင်းမှုတွေအရှင်မြင့်လှုပ်ဆောင်လာနေပေမဲ့ဆီအာနာသိမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကတော့နိုင်ငံတော်အားကောင်းနေစေဖြစ်ပါတယ်ဒီကနေ့မှာလဲဆန္ဒပြသူတွေကိုလက်နက်ကင်တပ်ဖွဲ့တွေကလက်ပြပုံအပါအဝင်ကြီးစံအစ်စ်တင်တဲ့အကြမ်းဖက်ဖြိုခွဲမှုတွေရှိခဲ့တာကြောင့်အသက်ဆုံးရှုံးမှုတွေဆက်ရှိနေတာမှာ6ဦးထဲမှနေသေဆုံးခဲ့တယ်လို့သိရပါတယ်မြန်မာနိုင်ငံမှာဆီအာနာသိမှုကိုကန့်ကွက်ဆန္ဒပြသူတွေကိုလက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲမှုတွေမလ29ရက်နေ့ကအဆိုးအဝါးဆုံးဖြစ်ပေါ်ခဲ့ပြီးတဲ့နောက်ရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေအရှိန်မြင့်ဖြစ်ပေါ်လာနိုင်ကြောင်းကုလသမဂ္ဂလူမျိုးရုံးတပ်ဖြတ်မှုကာကွယ်ဟန်တားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်အဲလစ်ဝေရီမူအန်ဒေရီတူနဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမစ်ရှယ်ဘာရှယ်လက်တို့ကဒီကနေ့ပူးတွဲသတိပေးချက်ထုတ်ပြန်လိုက်ပါတယ်ကုလသမဂ္ဂလူမျိုးရေးကောင်စီအနေနဲ့မလ10ရက်နေ့ကထုတ်ပြန်ခဲ့တဲ့ကြေညာချက်ပေါ်အခြေခံပြီးအရေးယူမှုတွေထပ်မံလှုပ်ဆောင်ဖို့လူမျိုးရုံးတပ်ဖြတ်မှုကာကွယ်ဟန်တားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ကတောင်းဆိုလိုက်ပြီးအာဆီယံနဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံသားတွေအပေါ်ညှဉ်းပန်းတပ်ဖြတ်မှုတွေကနေကာကွယ်ပေးဖို့အာတူပီလို့ခေါ်တဲ့အကာအကွယ်ပေးရေးအတွက်တာဝန်ရှိမှုကိုချက်ချင်းချမှတ်ဆောင်ရွက်ကြဖို့ကုလသမဂ္ဂလူမျိုးရုံးတပ်ဖြတ်မှုကာကွယ်ဟန်တားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ကတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလ1ရက်နေ့ကတည်းကဖမ်းဆီးထိန်းသိမ်းခံထားရတဲ့အမိခင်ဖြစ်သူနိုင်ငံတော်အတံမြင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တယ်လီဖုန်းကတဆင့်စကားပြောခွင့်ရဖို့အတွက်တားဖြစ်သူကိုထိန်လင်းခေါ် Kim ကဗြိတိန်နိုင်ငံလန်ဒန်မြို့မှာရှိတဲ့မြန်မာတာမကြီးနဲ့မတ်လ25ရက်နေ့မှာတွေ့ဆုံပြီးမေတ္တာရပ်ခံခဲ့ကြောင်းလန်ဒန်မြို့မြန်မာတန်ရုံးရဲ့ Facebook လူမှုကွန်ရက်ဆံမျက်နှာမှာသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံတွင်းလက်ရှိဖြစ်ပေါ်နေတဲ့မတည်ငြိမ်မှုတွေကမြန်မာနိုင်ငံမှာရှိနေတဲ့ထိုင်းနိုင်ငံသားတွေကိုချက်ချင်းပြန်ခေါ်ရမယ့်အဆင့်ကိုမရောက်သေးဘူးလို့ထိုင်းနိုင်ငံကြားရေးဝန်ကြီးဌာနကပြောကြားလိုက်ပါတယ်တင်းငွေနေည VOA မြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်VOA တော်ရရှိနေတဲ့ကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်အပေါင်းကင်းဝေးနိုင်ကြပါစေလူရပန်းနိုင်ကိုအမြန်ဆုံးစုခုနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါရခင်ဗျာကျွန်တော်ဇုံဝင်လိုက်ပါThis program